Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ25ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီသန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကို American ပြည်တွင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါလူဝင်မှုကြီးကြပ်ရေးဆိုင်ရာအမေ့ညွှန်ကြားချက်တွေကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်တာလီဘန်တွေကအိတ်ဖွင့်ပေးစာလို့ဆိုတဲ့စာတစောင်ထဲမှာအာဖဂန်စစ်ပွဲကိုအဆုံးသတ်ဖို့သမ္မတထရမ့်ကိုတောင်းဆိုထားပါတယ်။2016ခုနှစ်တွင်အကြမ်းဖက်ခြောက်ဆောင်မှုဆိုင်ရာမြန်မာနိုင်ငံရဲ့ရမတ်ဟာမနစ်ခတဲ့ဆိုင်ရင်6မှတ်ပိုတက်လာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမှာကလက်ရှိချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းတွေမှာတိုက်ပွဲတွေပြင်းထန်နေရကြောင်းဒုက္ခသည်တွေပိုတိုးလာသလိုအကူအညီထောက်ပံ့တွေလည်းလုံလောက်မှုမရှိဘူးဆိုတဲ့အကြောင်းကို
ခုအနေအထားအရာဆိုရင်တော့လုံလောက်တယ်လို့ပြောဖို့တော့တော်တော်ဖြစ်တာပေါ့နော်။ဘာကြောင့်ဆိုရင်လက်ရှိကချင်နဲ့
ကချင်ဒေသပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးခွန်ရှာဟောင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ရဖို့ရှိပါတယ်။ဒါပြင်2016ခုနှစ်အတွက်အကျင့်ပြတ်ခြားဆမှုအခြေအနေဆိုင်ရာအစီရင်ခံမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်6မှတ်ပိုအဆင့်တိုးလာတယ်ဆိုတဲ့သတင်းစာအုပ်တွေကိုခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့မက်ခင်ပြူထွေးတို့ကကြေညာပေးပါမယ်။
အမေရိကန်နဲ့မက္ကဆီကိုနယ်စပ်တစ်ချောင်းတိုင်းကြီးဆောင်မဲ့အစီအစဉ်ကိုအကောင့်ထည့်ပေါ်ဖို့နဲ့နိုင်ငံတွေကိုဘယ်သူတွေကိုဝင်ဝင်ပြုမလဲဆိုတဲ့ပေါ်ကန့်သတ်မဲ့ညွှန်ကြားချက်တွေထုတ်ဖို့သမ္မတဒေါ်နယ်ထရမ့်ကပြင်ဆင်နေတယ်လို့အစိုးရတာဝန်ရှိသူအများပြားနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။အမိမေလုံချုံရေးဌာနကိုဒီကနေ့သွားတဲ့အချိန်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့ပထမဆုံးအမိညွှန်ကြားချက်တွေကိုသမ္မတထရမ့်လက်မှတ်ထိုးထုတ်ပြန်မယ်လို့ခန့်မှန်းထားတာပါ။အခုလက်ရှိကအမေရိကန်မက္ကဆီကိုနယ်စပ်ရဲ့တချို့နေရာတွေမှာပဲအတားအဆီးအကာအယံတချို့ရှိနေပြီးမစ္စတာထရမ့်ကနယ်စပ်တစ်လျှောက်လုံးမှာတဒိုင်းကြီးစောင့်ချင်တာပါတဒိုင်းကိစ္စအပြင်နောက်တစ်ခုကတော့ဒုက္ခသည်တွေလက်ခံတာကိုလေးလရပ်ဆိုင်းထားဖို့နဲ့အီရတ်အီရန်လီဗျာဆီးရီးယားဆိုမာလီယာဆူဒန်နဲ့ယီမန်နိုင်ငံတွေကဘယ်သူ့ကိုမှအမေရိကန်နဲ့ဝင်ခွင့်မပေးဘဲရက်30ထဲမှာနေပိတ်ပင်ထားဖို့မစ္စတာထရမ့်ကစဉ်းစားနေတယ်လို့လူဝင်မှုဆိုင်ရာအမိန့်တွေထုတ်မဲ့ကိစ္စနဲ့နှိစက်သူတွေကပြောပါတယ်
အမေရိကန်သမ္မတထရမ့်အစိုးရတဲ့ဟာစိုက်ပျိုးရေးနဲ့ပြည်ထောင်စုဌာနဆိုင်ရာသတင်းတွေကိုအမှောင်ချခဲ့ပြီးတဲ့နောက်အခုတခါဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာန EPA နဲ့ပတ်သက်တဲ့သတင်းတွေကိုလည်းအမှောင်ချလိုက်ပါတယ်။ EPA ဝန်ထမ်းတွေအနေနဲ့သတင်းထောက်တွေကိုဖြေကြားတာသတင်းထုတ်ပြန်တာဒါမှမဟုတ်လူမှုကွန်ရက်တွေပေါ်မှာတစုံတရာဖော်ပြပြောဆိုတာတွေမလုပ်ဖို့ထရမ့်အစိုးရတာဝန်ရှိသူတွေကညွှန်ကြားထားတဲ့အကြောင်းသတင်းဌာနတွေကဖော်ပြနေကြတာပါ။ရှေ့လျှောက်သတင်းမီဒီယာတွေကမေးမြန်းခွင့်တောင်းဆိုတဲ့အခါတိကျစစ်စစ်သွားမယ့်အကြောင်းနဲ့အရေးကြီးတဲ့သတင်းစကားတွေအားလုံးကိုမျှဝေလို့ရမယ့်သတင်းတွေလောက်ကိုပဲထုတ်ပြန်သွားမယ့်အကြောင်းဌာနတစ်ခုကပြောပါရယ်။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EPA အနေနဲ့တောက်သုံးရေတန့်ရှင်းမှုနဲ့အန္တရာယ်ကင်းမှုဆိုင်ရာကိစ္စရပ်တွေကိုအနီးကပ်စောင့်ကြည့်တဲ့တိုင်းပြည်တော်ဝန်ကအဖွဲ့အစည်းတချို့ကိုငွေကြေးထောက်ကူပေးတာလုပ်ငန်းတချို့ခွဲဝေချပေးတာတွေမလုပ်ဖို့ကိုလည်းအစိုးရကညွှန်ကြားထားပါရယ်။အခုလုံညွှန်ကြားချက်တွေထုတ်ထားတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အင်မြူတော်ပြောခွင့်ရရှွန်စပိုင်ဆာကတော့သူမသိသေးတဲ့အကြောင်းနဲ့ဒီကိစ္စကိုအင်မြူတော်ကစစ်စစ်မြင့်မြတ်မဲ့အကြောင်းသတင်းတောက်တွေကိုပြောပါရဲရှင်
။ပြီးခဲ့တဲ့နိုဝင်ဘာလကလုတ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်စီရင်မတမာမှုတွေရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရားဝင်မဲပေးခွင့်မရှိတဲ့ခိုးဝင်နေသူတန်းနဲ့ချီပြီးဝင်မဲပေးခဲ့လို့တနိုင်ငံလုံးထောက်ခံမဲ့အရေးအတွက်မှာဟီလာရီကလင်တန်ကအသာရခဲ့တာလို့သူယုံကြည်ထားတာကိုထပ်ပြီးအခိုင်အမာပြလိုက်တဲ့သဘောဖြစ်ပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုအင်ကာနီမနက်က Twitter မှာ Mr. Trump ကရေးတာပါ။ရွှေပြောင်းနေထိုင်သူ3သန်းကနေ5သန်းအထိဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်း Hillary Clinton ကိုမဲပေးခဲ့ကြတယ်ဆိုတော့မခိုင်မာတဲ့အဆိုကိုအင်ပီရိုပြောခွင့်ရ Sean Spicer ကအင်ကာနီသတင်းစာရှင်းလင်းပွဲအတွင်းထပ်ပြောပါရယ်။ Congress လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံချိန်ကရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတကပြောခဲ့ပြီးနောက်တည့်မှာပဲပြောခွင့်ရ Spicer ကထပ်ပြောတာပါ။အဲဒါသူကန်ဆွဲထားတဲ့ယုံကြည်ချက်ပါပဲလို့ Spicer ကပြောပါရယ်။မဲမသမာမှုနဲ့ပတ်သက်တဲ့အထောက်အထားတစ်ခုခုကိုတော့သူကမပြောပါဘူး။မစ္စတာထရမ့်မှာဘာထောက်ထားရှိပါတယ်လို့သတင်းတော်တွေကဖိမိတဲ့အခါလေလာချက်တွေနဲ့သူရထားတဲ့အချက်လက်တွေပေါ်မူတည်ပြီးသမ္မတထရမ့်ကကနဒါအားဖြင့်အဲ့ဒီလိုယုံကြည်တာပါလို့ပြောခွင့်ရစပိုက်ဆာကပြောပါတယ်။ဒါပေမဲ့လည်းလူမာလာရှိရဲ့ရွေးကောက်ပွဲကိုစမ်းစစ်လေလာသူတွေကတော့မဲမသမာမှုရှိတယ်ဆိုတဲ့အထောက်အထားမျိုးလုံးဝမရှိသလောက်ဖြစ်ပြီးမစ္စတာထရမ့်ပြောနေသလောက်ပမာဏနဲ့မသမာမှုမရှိဘူးဆိုတာကတော့သိကြတယ်လို့ပြောကြပါတယ်။
အထိပ်ပဲမဲ့ပြီးအနိုင်မရနိုင်တဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲလို့တာလီဘန်တွေကဖြစ်တင်ပြောဆိုတဲ့စစ်ပွဲကိုအဆုံးသတ်ရေးကူညီလှုပ်ဆောင်မှုအိတ်ဖွင့်ပေးစာလို့ဆိုတဲ့စာထဲမှာတာလီဘန်တွေကသမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုထားပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ရေးထားတဲ့စာမိတ်တွေကိုဒီကနေ့သတင်းထောက်တွေကိုပေးတာပါ။ဒီပေါ်ထရမ့်အစိုးရဘက်ကတုံ့ပြန်ပြောဆိုတာတော့ချက်ချင်းထွက်မလာသေးပါဘူး။ လွန်ခဲ့တဲ့15နှစ်ကအာဖဂန်စစ်ပွဲစတင်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကိုဒီစထဲမှာအပြစ်တင်ထားပါတယ်။ဒါအပြင်နိုင်ငံမှာပြည်ပကျူးကျော်တဲ့တပ်တွေရှိနေတာဟာနှစ်ဖက်စလုံးကလူတွေနဲ့ရုပ်ဝတ္ထုပစ္စည်းတွေပျက်စီးဆုံးရှုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ပြောထားပါတယ်။ဒီအချက်တွေပေါ်မှာအခြေခံပြီးသင်စင်တက်ရဲ့ကျူးကျော်သိမ်းပိုက်မှုစစ်ပွဲကိုထိန်းချုပ်ဖို့မိမိတို့ရဲ့အကြောင်းကြားစာကိုပေးပို့ပါတယ်လို့တာလီဘန်ပြောခွင့်ရမူချာဟစ်ကရေးထားတာပါ။ဒါအပြင်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေအားလုံးအာဖဂန်နစ္စတန်ကနေရုတ်သိမ်းသွားတဲ့အထိတာလီဘန်တွေအနေနဲ့တိုက်ခိုက်တာကိုရပ်ပြစ်မှာမဟုတ်ဘူးဆိုတာကိုလည်းထပ်ပြောထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဘိုလူးညဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်2016ခုနှစ်တွင်ကမ္ဘာနိုင်ငံနှင့်ဒေသပေါင်း196ခုရဲ့အကျင့်ပြည့်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာတက်မှတ်ခံရပါတယ်။မြန်မာနိုင်ငံရဲ့ရမှတ်ဟာ2012ခုနှစ်ကတည်းကဆိုရင်73မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှိရင်6မှတ်ပိုများလာတာပါ။မြန်မာနိုင်ငံရဲ့အကျင့်ပြည့်ချစားမှုအခြေအနေဟာ2012ခုနှစ်ကနေဆိုရင်9နှစ်ဆက်တိုက်တိုးတက်လာတဲ့သဘောဖြစ်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာအခြေစိုက်တဲ့ Transparency International အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့ဒီလိုဖော်ပြထားတာပါ။အကျင့်ပြည့်ချစားမှုအများဆုံးနိုင်ငံကိုရမှတ်3ညသတ်မှတ်ပြီးအနည်းဆုံးနိုင်ငံကိုရမှတ်100ပေးပြီးတော့သတ်မှတ်တာပါမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ9နိုင်ငံရှိပြီးဂွာတီမာလာ၊ကီယာဂစ်စတန်၊လေဘနွန်၊နိုင်ဂျီးရီးယားနဲ့ပါပူဝါနယူဂီနီနိုင်ငံတွေဖြစ်ပါတယ်2016ခုနှစ်မတ်လမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအရသာအများစုပါတဲ့အစိုးရကိုဖွဲ့စည်းခဲ့ပြီးတဲ့နောက်အပြောင်းအလဲအတွက်မျှော်လင့်ချက်အများပြားရှိလာတယ်လို့အစီရင်ခံစာမှာပြောထားပါတယ်အကျင့်ပြည့်ချစားမှုရှော့ချရေးလုပ်ငန်းစဉ်တစ်ခုကိုအစိုးရကချမှတ်ခဲ့တာဟာခြေလမ်းကောင်းတစ်ခုဖြစ်တယ်လို့စင်ကာစာမှာဖော်ပြပါတယ်။တိုးတက်မှုတွေရနေပြီမဲ့လည်းလှုပ်ဆောင်စရာအများပြားရှိနေသေးတာကြောင့်ညွန်ကိန်းရမှတ်28မှတ်ပဲရသေးတာဖြစ်တယ်လို့ Transparency International အဖွဲ့ရဲ့စင်ကာစာမှာဖော်ပြထားပါတယ်။အကျဉ်းမြတ်ချစားမှုအနည်းဆုံးနိုင်ငံတစ်ခုကဒိန်းမတ်နဲ့နယူးဇီလန်တို့ဖြစ်ပြီးအဲဒီနောက်မှာတော့ Finland, Sweden, Switzerland, Norway, Singapore, Netherlands, Canada နဲ့ Germany နိုင်ငံတွေလိုက်ပါတယ်။2016ခုနှစ်တွင်အကျဉ်းမြတ်ချစားမှုအခြေအနေမှာတိုးတက်လာတဲ့နိုင်ငံအကြီးအတွက်ထက်ပိုဆိုးသွားတဲ့နိုင်ငံအကြီးအတွက်ကပိုများတယ်လို့အစင်ကစားမှာဖော်ပြထားပါတယ
်။အာရှဒေသအတွင်းအမေရိကန်ရဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုလျှော့ချမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်အရင်ကပြောခဲ့တာကိုသမရိုးချတောင်ကိုရီးယား conservative တွေကထောက်ပြပြီးတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ချင်းချောက်မှုတွေတိုးလာတာကိုခုခံကာကွယ်နိုင်ဖို့အတွက်ကိုယ်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်နိုင်အောင်ပြင်ဆင်ရမယ်လို့ပြောဆိုလာကြပါတယ်။နျူကလ িয়ার လက်နက်တွေနေချင်းညချင်းလှုပ်သွားဖို့မဟုတ်ပေမဲ့လှုပ်တဲ့အခြေအနေတွေဖြစ်လာတဲ့အခါနျူကလ িয়ার လက်နက်တွေပိုင်ဆိုင်အောင်လှုပ်သွားသင့်တယ်လို့ပညာရှင်တချို့ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်နဲ့သူ့ရဲ့လုံခြုံရေးအကြံပေးတွေကအမေရိကန်အစိုးရအနေနဲ့ဒေသရင်းစီးရေးမဟာမိတ်တွေနဲ့ခိုင်မာတဲ့ဆက်ဆံရေးဆက်လက်ထားရှိသွားမယ်ဆိုတာနဲ့မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေဆွန့်လွတ်တဲ့အထိဖျားဆက်ပေးသွားမယ်အကြောင်းတောင်ကိုရီးယားနဲ့ဂျပန်အစိုးရအရာရှိတွေကိုအာမခံပြောထားတာရှိပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးသစ် James Mattis ဟာဆိုရင်လေရှေ့သတင်းပတ်ကြရင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားလိုက်မယ်လို့မျှော်လင့်ရပြီးတော့အာရှဒေသအတွင်းအမေရိကန်ရဲ့အဓိကမဟာမိတ်တွေရဲ့အရေးပါမှုကိုအလေးနဲ့ထားဖော်ပြနိုင်ပွဲရှိပါတယ်။ဒါပေမဲ့တောင်ကိုရီးယားနျူကလ িয়ার အရေးထောက်ခံပြောဆိုနေသူတွေကတော့အာရှဒေသနဲ့ပတ်သက်တဲ့ Trump ရဲ့ဝေဖန်မှုတွေကိုထောက်ပြပြီးနျူကလ িয়ার ပိုင်ဆိုင်နိုင်ရေးကိုပဲရှေ့ဆက်ပြောဆိုလာနိုင်ပွဲရှိပါတယ်ရှင်။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကဟိုတယ်တစ်လုံးကိုဒီကနေ့စစ်သွေးကြော်တွေတိုက်ခိုက်တာကြောင့်လူ20ထဲမှနေသေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဆိုမာလီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါယာဟိုတယ်အပြင်ဘက်မှာဒီကနေ့မနေ့ဒေသစံတော်ချင်း9နာရီမထိုးခင်လေးကထရက်ကာတစ်စင်းနဲ့ကြီးမားတဲ့ဖောက်ခွဲမှုကိုလုပ်ခဲ့တာလို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။အဲဒီနောက်ပျက်စီးသွားတဲ့ဟိုတယ်တွေကိုတနတ်သမားတွေအတင်းဝင်ပြီးအဲ့ဒီတွေကိုပစ်ခတ်ပြီးတော့လုံခြုံရေးတွေနဲ့အပြန်အလှန်ပစ်ခတ်ကြတာပါ။ဟိုတယ်တွေနဲ့မြို့တော်ကအဓိကနေရာတွေကိုအလားတူတိုက်ခိုက်မှုမျိုးတွေအရင်ကလုပ်ခဲ့မှုတွေအယ်ရှာဘပ်အစ္စလာမ်စစ်သွေးကြောအဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အဖွဲ့ရဲ့ website မှာပြောထားပါတယ်။တည်ဆုံးသူတွေထဲမှာအရသာ12ဦးထောက်လွှမ်းရေးတပ်ဖွဲ့ဝင်2ဦးရဲတပ်ဖွဲ့ဝင်2ဦးထရက်ကားကိုဖောက်ခွဲသူနဲ့တနတ်သမား4ဦးပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပထမဖောက်ခွဲမှုဖြစ်ပြီးမိနစ်40လောက်အကြာမှာဟိုတယ်နားမှာနောက်ထပ်ပောက်ကွဲမှုတစ်ခုထပ်ဖြစ်တာပါ။စစ်သွေးကြောတွေကိုဟိုတယ်ကိုမောင်းပို့ခဲ့တဲ့ကားကိုအဝေးထိန်းစနစ်နဲ့ဖောက်ခွဲလိုက်ပုံရတယ်လို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်ဒုတိယဖောက်ခွဲမှုကြောင့်ဒဏ်ရာရသူတွေထဲမှာသတင်းတောက်9ယောက်ထက်မနည်းပါတယ်လို့ဆိုမာလီသတင်းတောက်များတမကရဲ့အတွင်းမှုချုပ်မိုဟာမက်အီဘရာဟင်မိုဟာလီမူးကပြောပါတယ်
ရဥရယာတီပြောင်းလဲမှုကအမေရိကန်နဲ့ကမ္ဘာကမ်းရိုးတန်းတွေအပေါ်ဘယ်လိုတက်ရောက်နိုင်လဲဆိုတဲ့ကြေပြန့်ပြီးအသေးစိတ်ပါတဲ့အစဉ်ခံစားတစ်ခုကိုအမေရိကန်သမုဒ္ဒရာနဲ့လေထုဆိုင်ရာဌာန NOAA နွားကထုတ်ပြန်လိုက်ပါတယ်။ပင်လယ်ရင်မြစ်နယ်ပြင်မြင့်တက်လာနိုင်တယ်လို့ခန့်မှန်းထားတဲ့ဖြစ်နိုင်ခြေအခြေအနေ6ခုကိုအစဉ်ခံစားထဲမှာဖော်ပြထားပါတယ်။အနိုင်ငါနေအစိုးဆုံးအထိခမန်းချက်တွေပါဝင်ပြီးတော့အစိုးဆုံးအခြေအနေဖြစ်လာရင်ပင်လယ်ရင်မြစ်နယ်ပြင်ဟာ2100ပြည့်နှစ်မှာ 1.5 မီတာနီးပါးမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။အကျိုးဆက်တွေအနေနဲ့ကတော့ဒီမုန်တိုင်းတိုက်တာတွေပိုများလာတာပင်လယ်ဒီရေလိုင်းတွေပိုကြီးပြီးတော့ပိုအားကောင်းလာတာကိုကြုံရမှာပါ။ပင်လယ်ရင်မြစ်နယ်ပြင်ဟာအနိုင်အနေထားနဲ့အနည်းဆုံးအဆင့်တက်တယ်ဆိုရင်တော့မှကုန်းတွင်းပိုင်းဒေသတွေမှာအနေရရှိပြီးထိခိုက်ပျက်စီးနိုင်တဲ့ရေကြီးမှုဟာ20-25ရာခိုင်နှုန်းတက်လာနိုင်တယ်လို့နိုဝါဌာနကပြောပါတယ်ရှင်။
2019ခုနှစ်အော်စကာရုပ်ရှင်ထူးချွန်ဆုအတွက်ရထားခံရတဲ့စာရင်းတွေထွက်လာတာမှာဂီတနောက်ခံရုပ်ရှင်ဇာတ်ကားမျိုးစားဖြစ်တဲ့ La La Land ကစုစုပေါင်းစုအမျိုးအစား14ခုအတွက်ရထားခံရပါတယ်။အဲ့ဒီအထက်မှာအကောင်းဆုံးဇာတ်ကားဆုဒါရိုက်တာဆုမင်းသားနဲ့မင်းသမီးဆုတွေလည်းပါပြီး1998ခုနှစ်ကစုအများဆုံးရထားခံခဲ့ရဘူးတဲ့ Titanic ရုပ်ရှင်ဇာတ်ကားနဲ့အရေအတွက်အတူတူရထားခံရတာပါ Moonlight ဇာတ်ကားကလည်းအကောင်းဆုံးဇာတ်ကားဆုအကောင်းဆုံးအမျိုးသားနဲ့အမျိုးသမီးဇာတ်ပေါ်ဆုနဲ့ရိုက်တာစုတွေအပါအဝင်စုအမျိုးအစား၈ခုအတွက်ရထားခံရပြီးဒုတိယလိုက်ပါတယ်အကောင်းဆုံးဇာတ်ကားစုဖြစ်ရထားခံရတဲ့နောက်ထပ်ရုပ်ရှင်တွေကတော့ Arrival, Fences, Hacksaw Ridge, Hell or High Water, Hidden Figures, Lion နဲ့ Manchester by the Sea ဇာတ်ကားတွေဖြစ်ပါတယ်အကောင်းဆုံးဇာတ်ကားစုရဖို့တစ်ပြေးနေတာကတော့ La La Land ဇာတ်ကားပါအကောင်းဆုံးမင်းသားစုအဖြစ်တစ်ပြေးနေသူ2ဦးက Fences ဇာတ်ကားက Denzel Washington နဲ့ Manchester by the Sea ဇာတ်ကားက Casey Affleck တို့ပါအကောင်းဆုံးမင်းသမီးစုအဖြစ်တစ်ပြေးနေသူတွေက Levin ဇာတ်ကားကမင်းသမီး Ruth Negar နဲ့အမေရိကန်သမ္မတဟောင်း John F. Kennedy ရဲ့ဇနီးဖြစ်သူ Jacqueline Kennedy အကြောင်းရိုက်ထားတဲ့ Jackie ဇာတ်ကားကမင်းသမီး Natalie Portman တို့ဖြစ်ပါတယ်။သူတို့နဲ့အပြိုင်ရထားခံရတဲ့အထက်မှာ La La Land ဇာတ်ကားက Emma Stone နဲ့ Florence Foster Jenkins ဇာတ်ကားက Oscar သုံးဆုရှင်မင်းသမီးကြီး Meryl Streep တို့ပါဝင်ပါတယ်။နောက်ကိုရီးယားကပြီးခဲ့တဲ့နှစ်ဇန်နဝါရီလမှာနျူကလ িয়ার ဆန်တပ်ပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ခဲ့တဲ့တန်ခတ်ရည်ရွယ်မှုရဲ့တည်ရောက်မှုတွေကိုနောက်ကိုရီးယားနိုင်ငံပိုင်လေကြောင်းလိုင်းထိခိုက်ခံစားနေရပါတယ်။နောက်ကိုရီးယားရဲ့စီးပွားပြည်လေယာဉ်တွေအားလုံးကိုပိတ်ပင်ကန့်သတ်တဲ့နိုင်ငံတွေနောက်ထပ်ပူပူတိုးလာနေတာပါ။လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2.3 အတိုင်းမလေးရှားကနောက်ကိုရီးယားလေယာဉ်တွေကိုပိတ်ပင်ထားသလိုကူဝိတ်နိုင်ငံကလည်းနောက်ကိုရီးယားလေယာဉ်တွေဆင်းခွင့်မပေးတဲ့အကြောင်းအော်တိုဘာလမှာ VOA ကိုအီးမေးလ်ပို့ပြီးပြောခဲ့ပါတယ်ခင်ဗျာ။
ကိုကျော်ကျော်တိုင်းနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတဆင့်မြန်မာနိုင်ငံကိုအကူအညီပေးမဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်ပြည်ပခဖြစ်နေတဲ့ပြည်နယ်၃ခုကဒေသခံပြည်သူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကတဆင့်အမေရိကန်ပြည်အောင်စုကနေ$5,000ပို့အကူအညီတွေပေးသွားဖို့ရှိနေပါတယ်။တိုက်ပွဲတွေရှေ့ကြာနေတဲ့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသမှာဒုက္ခသည်စခန်းတွေအတွက်အကူအညီလိုအပ်ချက်တွေကြီးမားလာချိန်မှာအခုလိုအမေရိကန်ပြည်အောင်စုကနေအကူအညီတွေထပ်တိုးပေးမယ်ဆိုပြီးထုတ်ပြန်လာတာပါ။လက်တွေ့အခြေအနေအရ WFP ရောဒုက္ခသည်တွေကိုတိုက်ရိုက်အကူအညီပေးနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကဆက်မင်းမြန်တင်ပြပို့ထားပါရရှင
်စစ်တပ်နဲ့တန်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ပြီးခဲ့တဲ့နှစ်ထဲပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တို့ကဒေသခံပြည်သူတွေဒုက္ခသည်တွေအတွက်အထောက်အပံ့တွေကူညီဆောင်ရွက်တော့ဖို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဖြစ်တဲ့ USAID ကနေကမ္ဘာစားနပ်ရိက္ခာအဖွဲ့ကိုအမေရိကန်ဒေါ်လာ5,000,000ထပ်ပြီးတော့တိုးမြှင့်ပေးအပ်သွားမှာဖြစ်ပါတယ
် The United States Agency for International Development Office of Food for Peace approved a new contribution of $5 million to the United Nations World Food Program.
American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ကမြန်မာပြည်တွင်းမကြာသေးမီကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေနဲ့လက်ရှိအချိန်ထိဆက်လက်ဖြစ်ပွားနေတဲ့ပြည်ပခါဒေသတွေကဒေသခံပြည်သူတွေကိုထောက်ပံ့ကူညီဖို့အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အဖွဲ့ကို American Dollar 5,000,000ထပ်မံပေးအပ်သွားဖို့သဘောတူလိုက်ပါတယ်ဒီအကူအညီတွေဟာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ကလူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့ဒေသခံပြည်သူ300,000ကျော်အတွက်အသက်ကယ်စားနပ်ရိက္ခာအကူအညီတွေထောက်ပံ့ကူညီသွားမှာဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောဆိုသွားတာပါ။ကုလသမဂ္ဂအဖွဲ့စီရီရဲ့အဆိုအရမြန်မာနိုင်ငံမှာလူပေါင်း4,000,000နီးပါးဟာအစာတောင်နဲ့အသက်မွေးဝမ်းကြောင်းအကူအညီတွေလိုအပ်နေပါတယ်။လက်ရှိအချိန်မှာကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေပိုမိုတိုးပွားလာသလိုအကူအညီထောက်ပံ့တွေလည်းလုံလောက်မှုရှိဘူးလို့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးကွမ်းရှောင်းအောင်ကပြောပါတယ်
။အခု
အနေအထားအရာဆိုရင်တော့လုံလောက်တယ်လို့ပြောဖို့တော့တော်တော်ခက်တာပေါ့နော်။ဘာကြောင့်ဆိုရင်လက်ရှိကချင်နဲ့ရှမ်းမြောက်မှာဖြစ်ပျက်နေတဲ့ပြည်ပခါကကာလတကူးရောက်လာတဲ့အချိန်မှာနိုင်ငံတကာရဲ့အကူအညီပေးမှုတွေဟာတဖြည်းဖြည်းလျော့ချလာတဲ့အနေအထားမှရှိတယ်။ဒီ IDP တွေအတွက်ဆိုရင်လည်းပိုတိတာတာပေါ့နော်။သူတို့ပုံမှန်ဘဝမှာတောင်းမှတော်တော်ယုံကံပြင်းမှနေခဲ့ရတာပေါ့နော်။မနစ်တုံးကအနေအထားဆိုရင်လည်းတော်တော်ယုံကံနဲ့အခုလိုထက်ဆင့်တိုက်ပွဲတွေဖြစ်ပြီးမှဆိုးဝါးလာတဲ့အနေအထားမျိုးမှဆိုတော့ပိုပြမခက်ခဲလာတဲ့အနေအထားမျိုးရှိတာဖြစ်ပါတယ်။ True ဖြစ်လက်ရှိဖြစ်ပွားနေတဲ့ပြည်ပခဒေတာမှဆိုရင်ရန်ပုံငွေတိုးပြမရောက်လာတဲ့အနေအထားမျိုးကတော်တော်လေးနေရဲကျွန်တော်တို့ကငွေရှိနေတဲ့ budget ပေါ့နော်အဲ့ဒါတွေကိုချူချန်ချွေတာပြမသုံးစွဲနေရတဲ့အနေအထားမျိုးမှတော့ရှိတာဖြစ်ပါတယ်။
ကချင်လက်နက်ကန်တပ်ဖွဲ့ KIO ထင်းကျုံနေမြေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုနိုင်ငံတကာအကူအညီတွေရောက်ဖို့အတော်လေးခက်ရင်တယ်လို့ဒေသခံတွေကပြောဆိုကြတယ်လို့ရခိုင်ပြည်နယ်ဘက်မှာဆိုရင်လည်းပြည်ပခဖြစ်ပြီးတဲ့နောက်ပိုင်းချက်ချင်းဆိုသလိုအကူအညီတွေထောက်ပံ့သွားဖို့အစိုးရကခွင့်မပြုခဲ့ပါဘူး။ကချင်နဲ့ရှမ်းပြည်နယ်တွေမှာကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အကူအညီထောက်ပံ့ပေးနေတဲ့အခြေအနေနဲ့ပတ်သက်လို့ဥက္ကွမ်းရှောင်းအောင်ကအခုလိုပြောပါတယ
်။အထူးဖြစ်တော့ WFP ပံ့ပိုးပေးတဲ့IDP camp အများစု .မြန်မာအစိုးရထိန်းချုပ်တဲ့ area တဝိုက်မှာရှိတဲ့ IDP camp တို့ကစာနာရိတ်ခါပံ့ပိုးနေတာဖြစ်ပါတယ်။တစ်ဖက်မှာကြတော့မနစ်တုံးကနေစပြမတီစာနာရိတ်ခါကြတော့ဘယ်လိုအနေအထားမျိုးရောက်သွားသလဲဆိုရင်လူသူဦးကိုဟိုမြန်မာကျပ်ငွေပေါ့နော်စလကို6,000နှုန်းထားနဲ့ပေးတဲ့အနေအထားမျိုးရောက်တော့အဲ့ဒီဟာက IDP မိသားစုတော်တော်များများအတွေ့တလကိုလူသူပတ်ဆံ6,000နဲ့ရိတ်ခါဖို့လုံဖို့ဆိုတာတော်တော်လေးခက်ခဲစက်တေးစေတဲ့အနေအထားမျိုးပျောက်စေတာပေါ့နော်
တိုက်ပွဲတွေဖြစ်နေတဲ့ကချင်နဲ့ရှမ်းမြောက်ဒေသတွေမှာအစားအသောက်အကူအညီတွေအပြင်နေရထိုင်ရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေအတွက်လည်းလိုအပ်မှုရှိတယ်လို့ဥက္ကွမ်းရှောင်းအောင်ကပြောပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အဲ့ဒီဒေသတွေမှာဒုက္ခသည်ပေါင်း3,000,000ကျော်ရှိနေပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်သူ10,000+ရှိနေပြီလို့ကုလသမဂ္ဂအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
။ကုထောင်းတင်ပြပို့ထားတာပါ။အခုတစ်ခါမှာတော့ငင်းချင်းကော်မရှင်ကဦးအောင်ကြည်နဲ့တွေ့ဆုံမေးမြန်းချက်ကိုတင်ဆက်ပေးပါမယ်။ပြည်တွင်းငင်းချင်းရဲ့အတွက်အကြက်တဲတချို့ရင်ဆိုင်ရတယ်ဆိုပေမဲ့မြန်မာအစိုးရရဲ့27ရာစုပင်လုံညီလာခံကမျှော်လင့်နိုင်မယ့်အခြေအနေအခွင့်အလမ်းကောင်းတွေရှိနေစေဖြစ်တယ်ဆိုတဲ့အကြောင်းကိုငင်းကြဲရင်ကော်မရှင်ကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကပြောဆိုထားပါတယ်။ဦးအောင်ကြည်ကို VOA မြန်မာပိုင်းစီစဉ်ကဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါရှင်။
အခုဆိုလို့ရှိရင်ရှမ်းမြောက်ပိုင်းမှာဖြစ်နေတဲ့ဒီသူတို့ရဲ့ဒီ Northern Alliance လို့ခေါ်တဲ့ဒီမြောက်ပိုင်းကလက်နက်ကိုင်၄ဘွဲ့ပေါ့လေ။အဲ့လက်နက်ကိုင်၄ဘွဲ့ဒီတိုက်ပွဲတွေကလည်းအချိန်မသေးသေးဘူး။ဒါအပြင်ကချင်ပြည်နယ်မှာလည်းထပ်ပြီးတိုက်ပွဲတွေထပ်ဖြစ်နေပါတယ်။အဲ့တော့တပ်မတော်ရဲ့သဘောထားပေါ့လေ။ဟိုဘလို့များစမ်းစစ်လို့ရလဲမသိဘူးရှင်။ဒီတိုင်းရင်းသားတွေဘက်ကပဲတရားလွန်နေသလား။ဒါမှမဟုတ်လို့ရှိရင်တပ်မတော်ကပဲစစ်မတိုက်ရရင်မနေနိုင်လို့တိုက်နေတာလားဆိုပြီးတော့မိကုန်းနေထုတ်နေကြတာပေါ့နော်။အဲ့တော့ဒီငင်းညာရေးဖြစ်စဉ်မှာအကြံပေးပေါ့ပုံကိုတယောက်အနေနဲ့ဒီအခြေအနေလေးကိုများဘလို့သုံးသပ်လို့ရပါလဲရှင်။
ကျွန်တော်တို့ငင်းညာရေးလုပ်ငန်းစဉ်ဆိုတာကျွန်တော်မဟာဗျူဟာစဉ်းစားတာဖြစ်တယ်။မဟာဗျူဟာစဉ်းစားတာဖြစ်တော့ရေရှည်အကျိုးကိုကျွန်တော်တို့ကကြည့်တယ်။အားလုံးနဲ့သက်ဆိုင်တဲ့အကျိုးကျေးဇူးကိုကြည့်တာပေါ့။နေရာလေးတစ်ခုကိုကျွန်တော်တို့ကကြည့်တာမဟုတ်ဘူး။အဲ့တော့အဲ့လိုအနေထားမှာတော့တစ်ဖက်နဲ့တစ်ဖက်ကတော့အယူဆလေးတွေနည်းနည်းကွဲပြားခြားနားတာပါပဲ။ဒါကလွယ်လို့ငင်းညာရေးကိုမလိုလားတဲ့သဘောဟုတ်လားငင်းညာကိုအနောက်ရှက်ပြီးတဲ့သဘောလို့တော့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ပါ။ဒေါအောင်ဆန်းစုကြည်အနေနဲ့ကတော့အနေနဲ့ပေါ့လေဒီတက်မတော်ဘိုင်းကိုပေါ့နော်ဒီကာကွယ်ရေးဦးစီးချုပ်တို့ဘိုင်းကိုဒီလိုမျိုးစစ်ပွဲတွေရပ်သွားအောင်ဒီတိုင်းသားတွေဘက်ကိုရောပေါ့သူ့အနေနဲ့ဟိုကြားဝင်ပြီးတော့ညှိနှိုင်းဆက်ဆက်ဖို့အလားအလာရောရှိပါလားရှင
်။ဩတကယ်တကယ်ကျတော့ငင်းငန်းရေးလုပ်ငန်းစဉ်ဆိုတာကဟိုအစိုးရကြီးပဲလုပ်ရတာမဟုတ်ပါဘူး။ဟိုအစိုးရအဆက်ဆက်လုပ်သွားမှာလေရခင်တော်ဦးသိန်းစိန်ဆိုတာကလည်းသူအများကြီးလုပ်ခဲ့တာပဲလေ။အော်ဆန်းကြီးဆိုကလာဆက်လုပ်တယ်။နောက်အစိုးရတွေတက်လာတယ်ဒါဆက်လုပ်ရမှာပဲ။အလားတူပဲတက်မတော်မှာလည်းဒီတိုင်းပဲဆက်လုပ်ရမှာပဲ။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းဒါဆက်လုပ်ကြရမှာပဲ။ဘာလို့ဆိုငင်းငန်းရေးလုပ်ငန်းစဉ်ဆိုတော့ဟိုတန်ပေါ့ ownership ကပြည်သူပဲလေ။ပြည်သူတွေပိုင်ဆိုင်တာဒီငင်းငန်းရေးဟိုတိဆောက်တယ်ဆိုတော့ပြည်သူတွေကတိဆောက်တာဖြစ်ပါတယ်။အဲ့တော့ပြည်သူတွေရဲ့အားပေါ်မှာတည်ပါတယ်။ပြည်သူတွေရဲ့လူလားချက်ပေါ်မှာတည်ပါတယ်။ပြည်သူရဲ့လူလားချက်ရှိတယ်ပြည်သူက down ဆိုတယ်ဆိုလို့ရှိရင်တော့ဟိုအဲ့တောင်းဆိုချက်အတိုင်းပေါ့နော်ဆက်လုပ်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတာပါ
ဟုတ်ကဲ့ပါဒီ27ရာစုပင်လုံညီလာခံဟိုကျင့်ပါတော့မှာပေါ့နော်အဲ့တော့အဲ့ဒီ27ရာစုပင်လုံညီလာခံရဲ့ outcome ပေါ့ဒီဖြစ်လာမဲ့ဒီ result ပေါ့အဖြေရလက်ကဟိုဘယ်လိုများခံမှန်းလို့ရပါလဲရှင်
မျော်လင့်နိုင်ပါတယ်ဟိုကျွန်တော်တို့ကအကြက်တဲဆိုတဲ့ဥစ္စာကျွန်တော်တို့ ဟိုနစ်ဆင်လည်းပြောသွားတာပဲလေကျွန်တော်တို့အားလုံးလည်းသိပြီးသားပါပဲအကြက်တဲဆိုတာတစ်ဖက်ကချင်းကြောင်းမှုဖြစ်တယ်လို့တစ်ဖက်ကလည်းအခွင့်အလမ်းဖြစ်ပါတယ်အဲ့တော့အခုချိန်မှာကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်ဟာအကြက်တဲတစုံတစ်ခုနဲ့တွေ့နေရတယ်လို့ပြောတော့လည်းပဲကျွန်တော်တို့ရရှိနိုင်တဲ့အခွင့်အရေးမဆုံးရှုံးသေးပါဘူးကျွန်တော်တို့အများကြီးမျှော်လင့်နိုင်ပါတယ်အ ਨੇ ဆုံးတော့ဖြစ်ရင်ကျွန်တော်တို့ပြီးခဲ့တဲ့ညီလာခံတွေကတိုင်းရင်းသားကောင်းဆောင်ကြီးတွေပြောသွားရတဲ့ဥစ္စာတွေရှိတယ်လေအဲ့ဒီမှာကျွန်တော်တို့အားလုံးပေါင်းစာဆောင်92ဆောင်းအောင်ရှိတာပေါ့အဲ့ဒါတွေကိုပြန်ပြီးတော့စဉ်းစားလေ့လာသုံးသပ်လိုက်မယ်ဆိုရင်သဘောထားတူညီတဲ့အချက်အလွန်အရေးကြီးတဲ့အချက်တွေကိုတို့သဘောထားတူထားကြတာအဲ့ဒီ main ကွန်းတွေတန်းမှာသတိထားမိပါလိမ့်မယ်ရှိပါတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကအခုအမျိုးသားအဆင့်ဟိုအစည်းအဝေးတွေလုပ်နေကြပြီလေအမျိုးသားအဆင့်အစည်းအဝေးတွေရဲ့ outcome ကတော့တော်တော်လေးကောင်းပါတယ်ဟိုတို့ဆွေးနွေးရတာတွေပြောတော့ဟိုအပြုတ်သဘောတော်တော်လေးဆန်ပါတယ် nowမြို့သားဆန်စီဝေးဆိုတာတကယ်တကယ်ကျတော့ဟိုအောက်ခြေကတက်လာတဲ့ဟိုသတင်းချက်လက်တွေပေါ့နော်ကနဦးကျွန်တော်ဖတ်ကြည့်တော့ NCA မှာဒီမြို့သားအဆင့်စီနေဘွဲတွေနဲ့ဒီထိပ်ပိုင်းဆွေးနွေးဘွဲတွေနဲ့ကချိတ်ထားတာတွေ့တော့ကျွန်တော်စိတ်ထဲမှာနည်းနည်းစိတ်ပူမိတယ်အော်ဒါ track 2နဲ့ track 1နဲ့များသွားပြီးတော့ဟို line ပူနေပြီလားအဒါဆိုရင်တိတ်ခက်ခဲတော့မှာပဲလို့ကျွန်တော်ထင်ခဲ့တယ်ဒါပေမဲ့တကယ်တကယ်ကျတော့မဟုတ်ဘူးအခုအောက်ခြေကတက်လာတဲ့ဥစ္စာလေးတွေကလည်းတော်တော်လေးကိုကျွန်တော်တို့ဟိုအပြုသဘောဆောင်ပြီးတော့မှာဒီ track 1မှာအလုံးလုံးလို့လွယ်ကူအောင်လုပ်ပေးထားတယ်ပူပြီးတော့ဟိုအားကောင်းတယ်ခိုင်မာတယ်လို့ကျွန်တော်ကဟိုပြော
ငင်းငိုင်းကော်မရှင်ကဦးအောင်ကြည်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။အခုဒီခါမှာတော့မြန်မာနိုင်ငံရဲ့2016ခုနှစ်အတွင်းမှာအကျင့်ပျက်ချစားမှုနှုန်းအနည်းငယ်ကျသွားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဂျာမနီနိုင်ငံအခြေစိုက် Transparency International အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်အတွင်းအကျင့်ပျက်ချစားမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကိုအရင်နှစ်ကတည်းကဆိုင်6မှတ်ပိုးပြီးအဆင့်တိုးသတ်မှတ်ပေးထားပါတယ်။NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မြန်မာနိုင်ငံမှာအကျင့်ပျက်ချစားမှုကြာဆင်းမှုတွေဘယ်လောက်ထိကြာဆင်းလာပြီလဲအကျင့်ပျက်ချစားမှုတွေယောနေအောင်အစိုးရဘက်ကဘာတွေလှုပ်ဆောင်နေတာရှိပါသလဲအဲ့ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ American ဖြူထွေးကဆက်ပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံပေါင်း186နိုင်ငံရဲ့2016ခုနှစ်အတွင်းအကျင့်ပျက်ချစားမှုအခြေအနေတွေနဲ့ပတ်သက်လို့ဂျာမနီနိုင်ငံဘာလင်မြို့အခြေစိုက် Transparency International အဖွဲ့ကဒီကနေ့အစည်းအဝေးစာထုတ်ပြန်ရမှာမြန်မာနိုင်ငံကိုအရင်နှစ်ကထက်အဆင့်တိုးသတ်မှတ်ပေးထားတာပါမြန်မာနိုင်ငံကိုရမှတ်အားဖြင့်28မှတ်အဆင့်အနေနဲ့ဆိုရင်တော့136အဆင့်မှာသတ်မှတ်ထားပါတယ်ဒါဟာအရင်နှစ်ကထက်6မှတ်ပိုပြီးတော့တိုးလာခဲ့တာဖြစ်ပြီးတော့အကျင့်ပျက်ချစားမှုအခြေအနေမဆိုးတလောက်လျော့ပေါ်သွားတဲ့သဘောကိုဖော်ပြတာပါဒီစီကစားထဲမှာဖော်ပြထားသလိုလက်တွေ့အပြင်မှာရောအချင်းပြတ်ချစားမှုတွေတကယ်ပဲကျဆင်းသွားတယ်လို့ပြောနိုင်ပါပြီလားအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းရေးမှူးဦးမေခင်ကတော့အခုလိုပြောပါတယ
်ဒီကကျဆင်းသွားတယ်လို့ပြောလို့မရသေးဘူးကြာဒါပေမဲ့ပြောင်းလဲတွေရောအနည်းငယ်များရှိလာလာတော့မှန်ပါတယ်ဆိုတော့နော်တချို့နေရာတွေမှာအောက်ခလုံးနေရာမျိုးမှာအလိုလျောက်အလက်ထရောနစ်စနစ်နေကောက်ကိုရှင်းလေလားမျိုးကြောင့်ကြည့်ကြည့်ရတာနေပြီးတော့ကြာဆုံးတော့မျိုးနော်တက်ပြီးတော့အရင်ကပုံစံမျိုးလည်းတချို့နေရာဒီမှာတိတ်အရင်ကမလုံရဲကြတာဒီသူမလုံချင်ကြတာဒီလေရှိတယ်ရှိတော့ပြောင်းလဲတာရှိနေတာလည်းမှန်တယ
်အချင်းပြတ်ချစားမှုတွေရောကြအောင် NLD အစိုးရဘက်ကဘာတွေလှုပ်ဆောင်နေတာရှိပါလဲအပြောင်းလဲဖြစ်ဖို့ဘယ်လိုစိန်ခေါ်မှုတွေရောရှိနေပါလဲ
ဟိုနံပါတ်တစ်ကတော့ခေါင်းကမိုးလို့အောင်ကြိုးစားတာပေါ့နော်နောက်ပြီးတော့ဒါကြီးဆိုရတော့လေးစလုပ်ခဲ့တယ်သူလည်းလုံလာလာရှိဆက်လုပ်နေတာရှိတယ်။ဒါပေမဲ့လောကလောက်အောင်ရှိဖို့လည်းမရသေးဘူး။အချိန်တစ်ခုဆောက်အောင်မယ်။ဒီတဲ့ပုံလေးမျိုးဒီတဲ့လောလောလာပြောနိုင်မှုအဲတော့ချုပ်ပြောလို့ရှိရင်အများအားပေါ့နော်။ဝန်ထမ်းတွေပါဝင်ပြည်သူအားလုံးရဲ့အားနဲ့ကြောက်ရွံ့နိုင်မှုကလိုတယ်။နောက်တစ်ခါကအဲ့လိုဟာမျိုးအတွက်လိုအပ်တဲ့တဝန်ကျင်အချင်းချင်းကလည်းလိုတယ်။
အဲ့ဒီအစိုးရတဲ့တက်လာခြင်းကစလို့အချစ်ပြတ်ချစားမှုတွေရောကြအောင်မူဝါဒချမှတ်လှုပ်ဆောင်နေတာထင်ရှားတယ်လို့တိုးတက်လာတဲ့အခြေအနေတွေကိုမြင်ရတာရှိတယ်လို့စီးပွားရေးပညာရှင်တူဖြစ်တဲ့ခင်မောင်ညိုဘောကဗေဒကလည်းသုံးသပ်ပါတယ်
။စူးစမ်းတာတော့ပေါ့နော်ဒါကတော့မူဝါဒတစ်ခုအနေနဲ့ကိုဒီလက်ရှိအစိုးရတက်လာတဲ့အခြေအနေကစပြီးမူဝါဒတစ်ခုအနေနဲ့တော့အချစ်ပြတ်ချစားမှုကိုတိုက်ဖြစ်တယ်ပေါ့နော်စူးစမ်းပြီးတော့အကောင့်ထဲပေါ်လာတွေ့ရတယ်။အဲ့တော့အဲ့ဒီဒါပါလေဒီအကျင့်ပျက်ချစားမှုတွေရော့ရဲလို့ဆိုနိုင်ပါတယ်ဥပမာပေါ့နော်ဥပမာဆိုရင်ဟိုတုန်းကဆင်လာတစ်ခုလိုဖြစ်တာပေါ့လေမဌာနဆိုင်ရာတစ်ခုပေါ့ဟိုမလုပ်ပိုင်ခွင့်ရှိတဲ့ဌာနဆိုင်ရာတွေပါလေဆိုရင်ရိုးရိုးတန်းတန်းလုပ်လို့မရဘူးဆိုတဲ့သဘောမျိုးပေါ့လေ တခုပြီးမှလုပ်တယ်ဆိုတဲ့သဘောမျိုးပေါ့လေဒါပေမဲ့ခုအားကတော့အဲ့လိုဆင်းလာမျိုးတော့တော်တော်လေးကိုကျော်ပါသွားတာပေါ့နော်ဒီသက်သက်ကျော်ပါသွားတယ်လို့ဆိုနိုင်ပါတယ
်ကမ္ဘာတဝန်းအကြည့်ပြတ်ခြားစားမှုတွေနဲ့ပတ်သက်လို့အစိုးဆုံးနိုင်ငံတွေကိုရမဲ့အုံညာကနေစသတ်မှတ်ပြီးတော့ခြားစားမှုအနည်းဆုံးနိုင်ငံကိုတော့ရမဲ့တရားသတ်မှတ်တာပါဒီနေ့ Transparency International အဖွဲ့ကထုတ်ပြန်တဲ့အစင်ကစားထဲမှာမြန်မာနိုင်ငံနဲ့အဆင့်တူတခြားနိုင်ငံ၅နိုင်ငံရှိပြီးအဲ့ဒီနိုင်ငံတွေကတော့ Guatemala, Kyrgyzstan, Lebanon, Nigeria နဲ့ Papua New Guinea နိုင်ငံတွေဖြစ်ပါတယ်။အချင်းပြတ်ခြားစားမှုအနည်းဆုံးနိုင်ငံနှစ်ခုကတော့ Denmark နဲ့ New Zealand နိုင်ငံတို့ဖြစ်ပြီးအချင်းပြတ်ခြားစားမှုအဆိုးဆုံးနိုင်ငံ၃နိုင်ငံအဖြစ်နဲ့ကတော့ Somalia, တောင်ဆူဒန်နဲ့မြောက်ကိုရီးယားနိုင်ငံတွေကို
မက်ခင်ပြထွေးတင်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာနိုင်ငံကိုစားပြုမဲဆက်ကြဝလာဝင်ပြိုင်မဲ့အကြောင်းကိုတင်ဆက်ပေးပါမယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့မဲဆက်ကြဝလာပြိုင်ပွဲမှာမက်တတန်ထွန်းကမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်နေပါတယ်မဲဆက်ကြဝလာပြိုင်ပွဲကျင်းပမဲ့ January 30ရက်နေ့မတိုင်ခင်မှာလူမှုဆက်သွယ်ရေးကွန်ရက်တွေဖုန်းတွေကတဆင့်မဲပေးသွားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာမဲဆက်ကြဝလာရွေးချယ်ရေးအဖွဲ့ဒါရိုက်တာဒေါ်ဆိုးယူဝေကပြောပါတယ်ကုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဖိလစ်ပိုင်အစမှလုံးတဲ့အခါကျတော့ဟိုပေါ်ပြီးတော့တက်ကောင်းတော့တိုင်းရှိရတော့ဘာမှမကြတော့တို့ဟိုမြန်မာထိုင်ရတာရာသီဥတုမှာအစားတော့မှာအစားနေနေဟိုအစင်းမကြီးရလေးရှိရတော့ဒီမှာကျတော့ဟိုကိုယ်ကအိမ်မှာလည်းသူ့မဝေးလို့ထင်သားတော့
ဟုတ်ကဲ့ဟိုအထူးသဖြင့်ဖိလစ်ပိုင်နိုင်ငံကအခုလိုမျိုးမဲအလှပြိုင်ပွဲတွေမောင်အလှပြိုင်ပွဲတွေကိုကျင်းပတဲ့အခါမှာဖိလစ်ပိုင်နိုင်ငံကပိုပြီးတော့ဟိုညွန့်ညွတ်ထွတ်ထွတ်ကြိုဆိုကြတယ်လို့ရှိပါတယ်ခင်ဗျာဆိုတော့ဒီအဲ့ဒီဒီဖိလစ်ပိုင်နိုင်ငံမှာရောက်ရှိနေတဲ့အခြေအနေလေးကိုသိပြရစေ
ဟုတ်ကဲ့ဟိုဒီမှာတို့ကလည်းစိတ်ဝင်စားအားပေးကြတယ်ပြီးရဲ့အခါကျတော့ဟိုမနေ့ကလည်းဆက်လက်ပြီးတော့မြန်မာမင်းအားဟို remote ပေါ့နော်ဒီဒီနေရဲ့အခါကျတော့မြန်မာပြည်ဝင်ဝင်နဲ့ပြည်နေကြတော့ဒီနေ့လာကြရင်မြန်မာပြည်ဝင်ဝင်ရောလဲဟိုရင်းနဲ့ဟိုဒီလမ်းစားပြီးတော့မှပြည်နေကြတော့အခုဟိုကအပြင်ထွက်ပါမယ်ဖိလစ်ပင်းပြည်သက်တွေကလည်းမြန်မာကိုရန်အားပေးတော့ဒီကနေ့ကမှတက်ပြန်ရတယ်
ဟုတ်ပြမအားရှိရဲဆက်မဲဆက်ကြဝလာပြိုင်ပွဲကိုအာရှမှာကျင်းပဖို့အတွက်အရင်တော့ကကန့်လန့်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီအစီအစဉ်ကဘယ်လိုဖြစ်သွားလဲခင်ဗျ။
2014ကတော့ကျွန်တော်တို့မြန်မာနိုင်ငံကိုကန့်လန့်ခဲ့ပါတယ်။အဲ့တုန်းကတော့အချင်းချင်းတောင်းတောင်းဟိုမလုပ်ဖြစ်ခဲ့ပါဘူးရှင်။အခုချိန်ထိလည်းတို့ဟိုမြန်မာနိုင်ငံမှာလုပ်ဖို့စိတ်ဝင်စားပါတယ်ရှင်။ဒီနေ့လည်းဖြတ်ပြီးတော့အဲ့ကြောင်းကိုပြောပြပါလဲရှင်
။အခုဒီပြိုင်ပွဲလက်ရှိအနေအထားလေးကိုနည်းနည်းလောက်ပြောပြပြအောင်ခင်ဗျ။ဟိုမက်တက်တက်ထွန်းအတွက်ကောဟိုဘလောက်အထိမျောလင့်ချက်ရှိပါလဲ။
ဟုတ်ကဲ့မောင်ရတော့ကျတော့ဝင်ကြံမှာ၄မိနစ်ပဲရှိပါလေခင်ဗျ၄မိနစ်တည်းမှာတော့မြန်မာပြည်မဲဝင်အနေနဲ့တိုးနှက်တဲ့နဲ့ပိုပြီးမှအခင်ကြံလာလာနိုင်ရပါတယ်ပေါ့နော်ဒီနေ့ဆုံးတော့တော်တော်လေးကိုဟိုအစ်စ်ရောက်လာပြီးတော့ပြည်မဲဝင်တွေကြားမှာရှင်ရှင်ပေါ်ပေါ်လေးရှိတာတော့သက်ပေတစ်ခုပါပဲ
ဒီမက်ဆက်ကြဝလာပြိုင်ပွဲအစီအစဉ်လေးကိုနည်းနည်းပြပြပြအောင
်ဟုတ်ကဲ့ဟိုပါပေါ့မနေ့ကျန်ကိုတို့ကို preliminary show ပေါ့နော်အဲ့ဒါလေးလုပ်မယ်ပြီးတဲ့အခါကျတော့ national costume ပြိုင်ပွဲရှိပါမယ်ရှင်ဟိုနောက်ဆုံးပြိုင်ပွဲကတော့30ရက်နေ့ပါ30ရက်နေ့ကိုမနက်ဟို7နာရီပါရှင်7နာရီမှာပြိုင်မယ်ဒီနေ့ကတော့ဒီ contestant တွေကပြိုင်ပွဲဝင်တွေကိုဟိုသူ national director နဲ့ table အတွက်အပြင်ထွက်ခွင့်ပေးပါတယ်မဲရလေးဟိုကလေးမျိုးပေးလို့ရတယ်ရှင် Twitter ရင်နောက်ပြီးတော့ဟို mobile application နဲ့များတော့ body ရှင် BODI ဆိုပြီးရလေးအဲ့ဒါလေးကိုဟိုကလောက်တာမှာရှင်Facebook ရဲ့ website ရဲ့ပေါ့နော်အဲ့လိုလေးမျိုးပေးလို့ရတယ်အဲ့လေးမျိုးမှာတစ်ရက်ကိုတစ်ယောက်ကို account တစ်ခုကို share ကဟိုက share ခုပေးလို့ရတယ်ရှင် share ချင်းပေးလို့ရတယ်လေးမျိုးလုံးကိုလည်းပေးလို့ရတယ်လေးမျိုးလုံးမှာဆိုရင်တော့အချိန်40ဖြစ်သွားမှာပေါ့
National ဒီ costume အတွက်ကောဘယ်ဘလိုဝတ်စုံမျိုးဝတ်ပြီးတော့ပြိုင်မယ်လို့ season ထားပါလဲ
အော်ဟုတ်ကဲ့ဒီနေ့ကတော့ဟိုဟိုပေါ့နော်ရုပ်သေးချင်းချင်းထက်မှာရုပ်သေးမင်းမီလေးကနေတဲ့ပုံလေးပေါ့အဲ့လိုမျိုးလေးပြင်ဆက်ဖို့ season ထားပါတယ်အနောက်ကစင်မာပါလာမှာပေါ့
မဆိုယူဝေအားဒီ national director ဆိုတော့ကောဒီပြိုင်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လောက်တိအောင်မျှော်လင့်ထားပါလဲခင်ဗျ။ဟ
ုတ်ကျွန်မအနေနဲ့သူကိုယ်တိုင်နဲ့စူးစမ်းနေရလဲညီလာတယ်သူစူးစမ်းမှုပေါ်မှာလဲကျွန်မအနေနဲ့အားရရှိနေတဲ့အတွက်သူ့ကိုနောက်တစ်ဆင့်တက်ဖို့အခွင့်အရေးလေးရရှိချင်တာတော့အမှန်ပါပဲအဲ့ဒီအတွက်လဲဟိုရလဲရရှိချင်ပါလဲရလဲရထိုက်တယ်လို့လဲထင်ပါတယ်
ကောအောင်ဆက်သွယ်မေးမြန်းထားတာပါ VOA ကနေဗဒူးရဲ့ဒုတိယပိုင်းဗဒူးစီစဉ်ရဲ့ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းအားကစားကဏ္ဍစာရတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်2019ခုနှစ် January လ25ရက်ဗုဒ္ဓဦးနေညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့ NLG အစိုးရအနေနဲ့တာဝန်ယူခြင်းကစလို့မမျှော်လင့်ထားတဲ့အခက်အခဲတွေရင်ဆိုင်ခဲ့ရပြီးတော့အဓိကအခက်အခဲဟာ2008ဖွဲ့စည်းပုံကိုမပြင်ဆင်နိုင်တာကြောင့်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ကျွန်တော်ထင်နေတဲ့အနေနဲ့တော့အခက်အခဲတွေပိုပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေနော်ကျွန်တော်တို့မမျှော်လင့်တာ
ဘဟုလုံးမှုဆောင်ဦးညာဝင်းကအခုလိုဆွေးနွေးထားတာကိုဦးကျော်စံတာရဲ့မြမရေးသုံးသက်ချက်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်မြမမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုကြည့်ရအောင်ပါဒီတစ်ပတ်ရဲ့မြမမီဒီယာမြင်ကွင်းမှာတော့လူများစိတ်ဝင်စားနေတဲ့သတင်းတွေကတော့ရန်ကုန်မြို့တွင်းဘတ်စကာပို့ဆောင်ရေးစနစ်တစ်ပေါ်နောက်ဆက်ထွဲဝေဖန်သုံးသက်ချက်တွေအမြန်လမ်းမှာဖြစ်ခဲ့တဲ့ကားမောက်မီးလောင်လူသေမှုနဲ့66ကားကြီးပုံမှောက်ကိုဖျက်ပစ်ပေးဖို့စတဲ့အကြောင်းတွေကိုတင်ဆက်ပေးထားပါတယ်။အင်ခိုင်ဦးကရေးသားပြီးတော့ဦးဆမ်မိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်။တရင်တစ်ပတ်ပြည့်သွားပြီဖြစ်တဲ့ YBS ရန်ကုန်မြို့တွင်ခီးတဲ့တယူပို့ဆောင်ရေးစနစ်နဲ့ပတ်သက်ပြီးတော့ကောင်းကျိုးဆိုးကျိုးနောက်ဆက်တွဲဝေဖန်ပြောဆိုမှုတွေအခုတစ်ပတ်တရင်မီဒီယာတွေပေါ်မှာကြားသိတွေ့မြင်နေရပါတယ်။တရင်တစ်ပတ်ကြာမြင့်ခဲ့ပြီဖြစ်တဲ့အတွက်အပြောင်းလဲကာလအတွင်းအဆင်ပြေအောင်အခမဲ့ကူညီနေတဲ့ကားတချို့ပြန်ပြီးတော့ရုပ်သိမ်းသွားပြီဖြစ်ပါတယ်တချို့ကတော့ဆက်လက်ပြီးတော့အကူအညီပေးသွားဦးမယ်လို့ဆိုပါတယ်ဒီလို YBS နဲ့ရဲ့ချိုးရင်းအားနည်းချက်တွေကိုဘလို့ပြင်ဆင်သွားမယ်ဆိုတာတိလို့သူတွေကလည်းမေးခွန်းထုတ်နေကြပြီဖြစ်တယ်လို့မီဒီယာဆောင်းပါးတချို့မှာတော့အများပိုင်းစနစ်နဲ့ပတ်သက်လို့ပုံဝင်လင်းလင်းထုတ်ဖော်ရှင်းလင်းပြောပြဖို့တောင်းဆိုနေတာကိုတွေ့ရပါတယ် YBS နဲ့မှာအစိုးရအနေနဲ့ရှယ်ယာအများစုကိုယူထားခြင်းအပြင်ပုဂ္ဂလိကလော်ဂျီအုပ်မှုကိုထိန်းချုပ်နိုင်တယ်လို့မြင်တဲ့အကြောင်းနိုင်ငံရေးလူမှုရေးဝေဖန်သုံးသက်သူဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။အဲ
ဟိုကျွန်တော်မြင်တော့ပေါ့လေဒီ YBS ဟာကနော်ဟိုဒီလိုလုပ်ငန်းမျိုးကိုအများပိုင်ကုမ္ပဏီနေနဲ့ဖွဲ့စည်းဖို့လိုအပ်ပါတယ်။အဲ့တော့အများပိုင်ကုမ္ပဏီနေနဲ့ဖွဲ့စည်းဖို့ဆိုလို့ရှိရင်နော်အများပြည်သူအလွယ်တကူသိရှိနိုင်အောင်နော်ဟိုတတိယချက်လက်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ထုတ်ပြန်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့လက်ရှိကျွန်တော်လည်းပဲအဲလိုက်ရှာကြည့်တဲ့အခါမှာဒီ YPS ရဲ့ company ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကကနနဟိုမတိရတဲ့အနေအထားမျိုးဖြစ်နေတယ်အဲ့တော့ YPS ဆဲမှာဒီဟို company ရှိခုပါတယ်ဆိုတာတော့ပဲတိတဲ့အနေအထားမျိုးဖြစ်နေတယ်ဒါပေမဲ့တကယ်တမ်းကတော့အများပြည်သူဝန်ဆောင်မှုလုပ်တဲ့ company အနေနဲ့ဒါဟာအများပိုင်း company ဖြစ်ဖို့လိုအပ်တယ်နောက်အများပိုင်း company ဖြစ်တဲ့အပြင်ဟိုအဲ့ဒီ company ရဲ့တော့ share အများစုကိုဟိုအစိုးရကဟိုပိုက်ဆိုင်ထားဖို့လိုအပ်ပါတယ်။အဲအဲ့ဒါမှသာလေเนาะဟိုစီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့ဟိုအလွယ်တကူနဲ့လက်ဝတ်ကြီးအုပ်မှုပေါ့လေ။နောက်ပြီးတော့ဟိုကိုကျိုးရှာမှုတွေကနေအကအကွယ်ပေးနိုင်မယ်လို့အဲ့ဒီလိုမြင်ပါတယ်ဗျ
။နောက်ထပ်လူအများစိတ်ဝင်စားတဲ့ဇာတ်လမ်းတစ်ခုကတော့လူရှိဦးတည်ဆုံးခဲ့ရတဲ့အမြန်လမ်းပေါ်ကကားတိတ်မောက်ပြီးမီးလောင်ခဲ့တဲ့တရင်ရဲ့နောက်ဆက်တွဲဖြစ်ရပါ။အန်စာတုံးကားလို့ခေါ်တဲ့လူတီများတဲ့အသေးစားခီးတဲ့တင်မော်တော်ယာဉ်တစ်စီးရန်ကုန်ဝင်ငန်းဤတိုးကိန်းနဲ့လေးမိုင်ခန့်အလူအမြန်လမ်းပေါ်မှာဇန်နဝါရီလ21ရက်နေ့မနေ့8နာရီခန့်မှာတိမ်းမောက်ခဲ့ပြီးတော့မိလောင်ခဲ့ရမှာကားပေါ်ပါလူ9ဦးထဲမှာတယောက်သာအသက်ရှင်လွတ်မြောက်ပြီးတော့အားလုံးသေဆုံးသွားခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးနဲ့ဝေဖန်ပြောဆိုတုံ့တက်မှုတွေရှိခဲ့ပါတယ်။အသက်မသေးပဲလွတ်မြောက်လာသူကသေဆုံးသွားသူတွေထဲမှာရင်မောင်းလဲပါဝင်တယ်လို့ကနဦးပြောခဲ့ပေမဲ့နောက်ပိုင်းမှာတော့ရင်မောင်းနေသူဟာသူကိုယ်တိုင်ဖြစ်ပါတယ်လို့ဝန်ခံခဲ့ပါတယ်။ဒါကြောင့်လဲဒီသတင်းကိုအများပြည်သူပိုးပြီးတော့အာယုဆိုင်စိတ်ဝင်တစားဖြစ်ခဲ့ရပါတယ်။နောက်ထပ်အကြောင်းအရာတစ်ခုကတော့ပြည်ပကနေပြန်လာတဲ့ဂေးအလမဲမျိုးကိုကိုဆန်းကိုဇန်နဝါရီလ18ရက်နေ့ကလေစိတ်မှာဖမ်းဆီးပြီးတော့တုံးရကြစစ်ဆေးခဲ့တယ်ဆိုတဲ့အမှုဖြစ်ပါတယ်။ Silly Small လို့ခေါ်တဲ့နုပညာရှင်နေအတိုင်းဝိုင်းရဲ့အတွင်းရေးတွေကိုဖောက်ချရေးသားနေတဲ့ Facebook အကောင့်ပိုင်ရှင်ဟာမျိုးကိုကိုဆန်းဖြစ်တယ်ဆိုပြီးတော့ဂုံတိတ်ခါထိခဲ့အောင်လုပ်ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့ရုပ်ရှင်တရုပ်ဆောင်တအုပ်ကနေပြီးဆက်သွယ်ရေးဥပဒေ66ကားကြီးနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ ဒီကိစ္စနဲ့ပတ်သက်ပြီးတော့မြို့ကိုကိုဆန်းက Okay ဟိုတယ်မှာပြန်ပြီးတော့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးဆွဆွဲချက်ကိုညှင်းဆိုခဲ့ပါတယ်။ဒီပုံမှန်66ဂါကြီးဟာအတရေဖြတ်မှုဆိုတဲ့တရားစွဲဆိုမှုလုပ်လို့ရတဲ့ပုံမှန်ဖြစ်ပြီး11 Media ရဲ့ CEO နဲ့ Editor ချုပ်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ကတရားစွဲဆိုခဲ့တဲ့ပုံမှန်လည်းဖြစ်ပါတယ်။အဲ့ဒီပုံမှန်ကိုရုတ်သိမ်းပယ်ဖျက်ဖို့အတွက်အခုတစ်ပတ်တောင်းဆိုမှု campaign တွေပြုလုပ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Media ရှေ့နေများကွန်ရက်ရဲ့အတွင်းမှုဦးတန်းစောထွန်းကအခုလိုပြောပါတယ်။
social media ပေါ်မှာလို့အချင်းချင်းရေးကြတယ်တားကြတယ်ခေါင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ရှိချက်ချက်ချက်ဓာကြီးနဲ့ဆွဲမယ်ဆိုတာယူပဲလုပ်နေကြတယ်အဲ့တော့ဘာမို့တဲ့သမီးစားကိစ္စလည်းဒီချက်ချက်ဓာကြီးနဲ့ဆွဲတယ်တခြားကျွန်တော်ဒီရာဇကြီးထဲရာဇကြီးဥပဒေထဲမှာပုံမှန်900အသေးချက်မှုဆိုတာရှိတယ်အဲ့ဒီဟာနဲ့ကြတော့မဆွဲကြပဲနဲ့ဒီလိုဥပဒေရမြောက်တာရောမမြောက်တာရောဘာဝင်တော့မဝင်တော့ချက်ချက်ဓာကြီးနဲ့ဆွဲနေကြတော့ဒီတရားစွဲဖွဲ့စည်းနဲ့ဒီတရားရုံးတွေမှာလှုပ်ပိုလာတယ်ပူလာလို့ဒီချက်ချက်ကကြီးရဲ့ပြဿနာကအမှန်ကန်မပေးတာဖြစ်တဲ့အတွက်ဒီဘာမဟုတ်တာလေးနဲ့ရုံးပြန်နေပြီးတော့ဟိုအတိုင်ခံလို့အခန်းခံလိုက်ပြီးဆိုတော့အမှန်ကန်မရတော့ဘူးအဲဒီမှာအချုပ်ထဲမှာနေပြီးတော့6လောက်လောက်နေပြီးတော့ဒီအမှုရင်ဆိုင်ရအဲ့ဒါတွေကဒီပြနာတယ်ဒီဟာတော့ကျွန်တော်တို့တင်မဟုတ်ဘူးတခြားအဖွဲ့ကြီးရတာသူတို့ဒီမှာတူလို့လုပ်နေကြတယ်ဘာဆက်တဲ့ဥပဒေပုံမှန်ကိုဖြည့်စည်းဟိုချက်တင်းအဆူရီရတော့တို့ဒီလူတို့ကလှူရှာမှုတွေလုပ်တယ်။ဒါကျွန်တော်တို့ဘက်ကလည်းဒီဥပဒေပိုင်းဆိုင်ရာကဒီဥပဒေပညာရှင်တွေရှင်းနေပြီးဆွေးနွေးပြီးတော့ဒီဟာဘာကြောင့်ဟိုရှင်းကျင်တယ်လဲမရှိတယ်လဲဆိုတော့ကျွန်တော်ဆွေးနွေးနေတယ်။အဲဒါဆက်တက်ပြီးတော့ဒီဥပဒေပြုဖွဲ့စည်းတွေနဲ့ကျွန်တော်တို့ဆွေးနွေးပွဲတွေလုပ်သွားဖို့အစီအစဉ်ရှိတယ
်။အခုဒီဘက်မှာတခြားစိတ်ဝင်စားစရာမီဒီယာသတင်းတွေကတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပကံခီးစဉ်နဲ့နိုဘယ်မြန်မာစာအုပ်ဈေးရောင်းပွဲတော်အကြောင်းစတာတွေဖြစ်တယ်ဆိုတာကိုတင်ပြရင်းညီကုန်းထုတ်လိုက်ပါမယ
်။မန်အင်ခိုင်ဦးနဲ့ဦးစံမွေတို့တင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုးစားနေပါတယ်နော်။
ဖီဝေကနေဗုဒ္ဓညပိုင်းစီစဉ်တွေကိုဆက်ပြီးတရက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ဥကျစံတာရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ NLD အစိုးရအနေနဲ့တာဝန်ယူချိန်ကစလို့မျှော်လင့်မထားတဲ့ခက်ခဲတွေရင်ဆိုင်ခဲ့ရပြီးတော့အဓိကခက်ခဲဟာ2008ဖွဲ့စည်းပုံကိုမပြည့်နိုင်တာကြောင့်ဖြစ်တယ်လို့ NLD ဗဟိုအလုပ်မှုဆောင်ဦးညံဝင်းကပြောကြားလိုက်ပါတယ်။ဒီခက်ခဲတွေကိုကင်တွယ်ပုံတွေနဲ့ပတ်သက်ပြီးဥကျစံတာရဲ့မြမရေးသုံးသက်ချက်မှာဦးညံဝင်းနဲ့ဆွေးနွေးသုံးသက်ထားတာကိုနားဆင်ပါရှင်။
မဆုံးမိကျင်ကဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံလာတဲ့အထိအောင်မြင်မှုတွေဟာကျင်းနဲ့နှစ်သိန်းလောက်တဲ့အချင်းကြီးရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမအဆုံးအကြံပြင်းသုံးသပ်ပြောဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲတွေပို့တွေ့ရတယ်လို့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ကျွန်တော်ထင်မြင်ချက်အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေကျွန်တော်တို့မျောလင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်သေးသေးတွေ့တယ်အဲ့ဒါမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်ခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ပြည်တွင်းကိုပဲပြောတာပ
ါဟုတ်ကဲ့
ကျွန်တော်တွေ့နေတဲ့အခက်ခဲကပြည်တွင်းကအဓိကပ
ါလူတို့ရဲ့မျောမှန်းချက်သိများလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်ခဲတစ်ခုလို့ဆရာပြောချင်ပါလား
ဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေးကြပါတယ်ဒါမဲ့တကယ်လက်တွေ့ကျွန်တော်တို့လူလူနဲ့နှီးစပ်တဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့
အဲ့ဒီလိုမဟုတ်ဘူးလူမျိုးကဒီလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းသာလဲလို့နေလို့လူမျိုးကဒီလိုတော့မြင်လာပါတယ
်ဆိုတော့လူမျိုးဆိုလို့လူမျိုးနဲ့ထိတွေ့ဆက်ဆံမှုမြသာအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူမျိုးနဲ့တဖြည်းဖြည်းကင်းကွာသွားတယ်လူမျိုးအတန်ကိုတိုက်ရိုက်မကြဘူးလူမျိုးနဲ့ထိတိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးသုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတရက်မရရင်ခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့လူလူနဲ့ထိတွေ့မှုလူလူအတန်ကတောင်ဆန်းစုကြည်နာကိုတရရောက်ပါလေဆရာ
ကျွန်တော်အမြင်ပြောရင်တော့တရရောက်ပါလေဒါမလို့ခုနပြောနေတဲ့အချက်ခဲဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်သေးတယ်လို့မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆရာဟုတ်ကဲ့ဆရာကျွန်တော်အခက်ခဲကိုပြောကြရပါဆိုဆရာအကြီးကျယ်ဆုံးအခက်ခဲပါလေဆရာ
ဟုတ်ကဲ့ပါအကြီးမားဆုံးအခက်ခဲကဖွဲ့စည်းပုံခြေကံဥပဒေကဒီမိုကရက်တစ်ဥပဒေဖြစ်ဖို့အရေးကြီးဆုံးခက်ခဲပ
ါဆိုတော့အဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အထိကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ရွေးကောက်ပွဲပြီးလို့ NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်နာမတွေ့ရတော့ပါဘူးဘာဖြစ်လို့လဲဆရာ
ကျွန်တော်တို့ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေပြဋ္ဌာန်းချက်ရကျွန်တော်တို့မှာကင်တယ်ခွင့်ကိုမရဘူးချက်နော်ဥပဒေကဒီလိုအခြေအနေမျိုးဆိုတာကျွန်တော်တို့ကအခုမှပြောနေတာမဟုတ်ဘူးအရင်လည်းလည်းပြောပါတယ်သိလည်းသိပါသို့တော့ရွေးကောက်ပွဲအနိုင်ရရင်နော်ဒီဥစ္စာဖြည်းဖြည်းချင်းနော်ချောမွေသွားမယ်နော်အဲ့ဒီလိုကျွန်တော်တွေးနေတယ်တကယ်လက်တွေ့မှာကြည့်ချောမွေနေဘူးကျွန်တော်တို့တကယ်အခက်အခဲကိုလည်းမကြောနိုင်သေးဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့စစ်သားတွေရုပ်ဖို့နေရာမှာအဲ့ဓာရီကအနောက်ဆက်အခက်အခဲတွေအများကြီးဖြစ်စေပါ
တချို့ကသုံးသပ်ပါတယ်အထူးသဖြင့်ပြပကပညာရှင်ဆိုတဲ့ပုဂ္ဂိုလ်တွေကဘယ်လိုသုံးသပ်လဲဆိုရင်တက်မတော်ဟာပြည်ထောင်စုမပြိုကွဲရေးကိုသူတို့စိတ်ချတဲ့အခါမှမှနောက်ဆုံးမယ်အထူးသဖြင့်တိုင်းရင်းသားညီညွတ်ရေးကိစ္စတိုင်းရင်းသားနဲ့ငင်းကြဲရေးပြဿနာဟာသူတို့စိတ်ချလက်ချဖြစ်တဲ့အခြေအနေရောက်ရင်တဖြည်းဖြည်းနောက်ဆုံးမယ်လို့ဆိုပါတယ်ဆိုတော့အဲ့ဒါကမှန်ပါသလားဆရာသူတို့မှအဲ့ဒါကိုရင်မဲ့ရှာပြီးအကြောင်းပြသလားအဲ့လေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါ
ကျွန်တော်အမြင်တော့ရမင်းရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းပြည်ကိုတကယ်ချစ်ကြလို့ရှိရင်တိုင်းပြည်ချစ်တဲ့အလို့ကိုဝိုင်းလို့ကြအောင်ပါနော်အခုကအဲ့ဒီလိုမဖြစ်ပဲနဲ့ဒီဘိုင်းကကြိုးစားတယ်ဒီဘိုင်းကဟိုလိုနမကောင်မှုခြုံရောပြောလိုက်ရင်တော့ဖွဲ့စည်းပုံခြေကအခြေခံဥပဒေမှာရှိတဲ့အတိုင်းရှိနေတဲ့ဖွဲ့စည်းပုံခြေကဥပဒေကပြည်သူလူထုရဲ့နော်အော်ဒီရဲ့ဌာနနဲ့မကိုက်ညီတဲ့အချက်တွေအဲ့တော့အဲ့ဒါကြီးကိုဒါပဲလို့ပြောရင်တော့မသိတော့ဘူးကျွန်မ
ဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစပ်တဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ် NCA သဘောတူညီချက်ပြည်လုံးကျအပြစ်ခရစဲသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေးမယ်ဒေါန်ဆန်းစုကြည်ကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေတယ်ဆိုတာအဲ့ဒီကိစ္စမှာတော့တက်မတော်ရဲ့ဖိအားပါပါသလားသူတို့မို့ဒေါန်ဆန်းစုကြည်ကပြင်ပြလို့မရနိုင်ဘူးလားလို့သူတို့သုံးသပ်ကြပါလိမ့်ရှင
်ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီ NCA တဲ့ဟာကိုပြင်ဖို့ကိစ္စတဲ့ကိုအလုံးပါဝင်လက်မှတ်ထိုးနေဖို့အင်အားပိုရေးကြီးမယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကကိုယ်ဉာဏ်တော်သမဟုတ်ပါဘူးအဲ့တော့ဘယ်ဘက်ကပဲမှမှပြင်ရမယ်နော်ပြင်ရမယ်လိုအပ်ရင်ပြင်မှာဒါမပြင်ဘူးလို့ကျွန်တော်တို့အဲ့ဒီရောဥက္ကဋ္ဌရောဒီလိုပြောခဲ့တာတခုမှမရှိပါဘ
ူးအခုပြန်ပြီးတော့ဒီအတိုင်းပဲမပြင်ပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရဆရာတိုင်းတရက
ဟုတ်တယ်ကျွန်တော်တို့ဒီဥစ္စာပြင်မှုမပြင်မှုဆိုတာလက်မှတ်ထိုးလိုက်ပါပြင်မှုကိစ္စကလည်းတည်ချတော်လို့ရပါတယ်တော့တခုတခုအမိသည်မရှိပဲနဲ့အတင်းရှိနေကြတဲ့သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ
်ဆိုတော့အခု27ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါတယ်အဲ့ဒီမှာတော့ဘယ်လောက်ရွေးမယ်လို့ထင်ပါလဲဆရာအရင်နဲ့ပို့ပြီးတော့လက်ရှိအချိန်နဲ့ပို့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ဒီညဉ့်ညဉ့်တို့စဉ်အတ္တကရဆေးရရော political dialogue ပေါ့နော်ဟိုဟိုနေပေါ့ညဉ့်ညဉ့်ရအဲ့ဒီဆိုရင်ဒါကြီးကအားလုံးတစ်ပြိုင်တည်းသွားမှာတစ်ခုပြီးမှတစ်ခုလုံးမယ်ဆိုရင်ဘယ်အလုံးမှအလုံးမဖြစ်ပါဘူးအဲ့ဒါအဓိကအားလုံးဒီလိုပဲသဘောပေါက်ပြီတင်ပါလေ
ဆိုတော့ဆရာကဒီဒုတိယအကြိမ်ကျင်းပပြီးအချိန်နဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလား
ယုံကြည်ပါတယ် ရင်းကြည့်ပါတယ
်နောက်တချို့ကအခုညောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့စစ်ဖြစ်တဲ့ကိစ္စမှာ NLD အစိုးရဟာဒါငင်းငန်းကြီးဘာညာသိပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်စင်တဲ့ကိစ္စဘက်ကယက်တီပြီးတော့ပြောနေတယ်ဒါတက်မတော်ဘက်ကထိုးစစ်ကိုဘက်မှာယက်တီပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာဘာပြန်ပြောလို့ပါလဲ
ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုလိန်တိုင်းနဲ့မှပြောရုံမမဟုတ်ပါတိတိဆိုင်ဆိုင်နဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်မယ်နော်ဟိုပြစ်ခတ်ရက်စင်းကြီးဆိုပြီးတော့လှုပ်ထားပြီးတော့ပြစ်နေခတ်နေတယ်ဆိုတဲ့အခြေအနေမှာဘယ်သူကစတာလဲအခုဘာသာလေးပြန်ကစားအမျိုးမျိုးတွန့်နေကြတယ်အဲ့ဒါကစုံစည်းပြီးတော့လုံးဝပြည်လည်မဲ့ကိစ္စမျိုးပြောနေတယ်တော့ဘာမှဖြစ်လာမှာမဟုတ်
ဟုတ်ကဲ့နောက်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးတော့မေးကျင်ပါတယ်အာဆီယံတဲ့မှာ NLD အစိုးရတက်လာပြီးကြတဲ့မြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လက်ထင်ကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့ဘန်ကောက်ဘူရိုမှာထိုင်ခဲ့တော့ကျွန်တော်အများကြီးလုခဲ့ပါတယ်ဒါမဲ့အခုနောက်ပိုင်းမှာရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဘက်ကစင်ခေါ်မှုတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံကစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လို့ရတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗန်မလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူနိုင်ငံရေးတိခါကြနေတာကိုအဖတ်ဆက်ဖို့အတွက်ဒီဟာကိုကင်မီကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လည်းကြားချင်ပါတယ်ဟုတ်ကဲ့
ကျွန်တော်တို့ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခဒုက္ခရောက်အောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူးအဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ဆက်ကယ်ဖြစ်စီတာတချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုပ်လို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အားဖြင့်ကျွန်တော်ဒီမှာတွေ့နေရတာ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကတော့ဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုဖာထေးနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လာအောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လိုရပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသေးအရေးရှိပါတယ်အင်ဒိုနီးရှားလူ့ရေးအဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကဒနာနဲ့ပတ်သက်ပြီးတော့အဓိကရောင်းများဟန်နိုင်တဲ့ကိစ္စလို့ထင်ပါတယ်
အဲ့ဒီခိုင်ဒီသာဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလာပါပြီဒီဒေသဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်ဒီပြဿနာဖြစ်နေတာလည်းကြာပါပြီဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုနဲ့ရှိမလာသေးဘူးလို့သုံးသပ်ကြပါတယ်အဲ့ဒါကောဆရာ
ဟုတ်ပါတယ်ဖွံ့ဖြိုးတိုးတက်မှုရှိပါအောင်ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးကြံစည်မှုမရှိနိုင်တော့နိုင်ငံရေးကြံစည်မှုမရှိမနဲ့အော်ကျွန်တော်စီးမီးလိုနဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်။ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်။အထူးဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်။အဲ့ဒီကနေပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုဥတည်မရှိသေးဘူးလို့တချို့ပြောကြပါတယ
်။ဟုတ်ကဲ့ပါ။ဒါလည်းတော့ဖြည့်ရှင်းရခက်တဲ့ပြဿနာပါ။ NLD မှာတောက်လျှောက်ကျွန်တော်တို့အပါအဝင်လှုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှတရှိဘူးနိုင်ငံရေးတန်ရုံးစင်ဒီမိုကရေစီတစ်ခုထင်းနဲ့လှုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနစက္ကန့်ကြီးကိစ္စမှာအထူးစိုးရိမ်စရာတော့မရှိသေးဘူးလို့ပဲကျွန်တော်ယူဆပါတယ
်မရှိသေးဘူးဆိုတာဆရာတို့ကဟုတ်တယ်ဘာမျှော်မှန်းချက်မှမရှိပဲဒီဆရာတို့ရဲ့ first generation leadership ကမှာဒီပုဂ္ဂိုလ်တွေကတော့ဟုတ်တယ်တကယ်ကိုကြိုးစုံပြီးဘာမှမမျှော်လင့်ပဲတိုင်းပြည်အတွက်ပဲလုပ်တာအဲ့လိုလူမျိုးဆရာတို့လိုလူမျိုးနောက်ထပ်ဆက်ပြီးတော့အစားထွက်နိုင်မယ့်လူတွေရှိပါပြီလား
အာကျွန်တော်ရှိပါတယ်ကျွန်တော်တက်နိုင်နေတာလိုအပ်တဲ့ဟိုပြင်ရှာနေတယ်လို့တော့မပြောနိုင်ဘူးပေါ့ဗျာသို့တော်ရှိပါတယ်လို့ပဲပြောချင်ပါတယ်
မြန်မာရေးသုံးသက်ချက်စီစဉ်မှာဦးကျော်စံတာနဲ့ NLG ဗဟိုအလုံးမှုဆောင်ဦးညံဝင်းတို့ဆွေးနွေးထားတာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA ရဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတရားထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရမှာပါ။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကိုလံဘီယာနိုင်ငံမှာလင်ပြတ်ကျသွားတဲ့ချက်ပါတင်ဟာပြီးခဲ့တဲ့စနေနေ့ကပထမဆုံးအကြိမ်အနေနဲ့ပြန်ကစားခဲ့ပါတယ်။မန်ယူတိုက်စစ်ဘူးဝိရူနီဟာအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်တဲ့စံချိန်တင်လိုက်ပါပြီ။တရုတ်နိုင်ငံကအလီဘာဘာကုမ္ပဏီကအိုလံပစ်ပြိုင်ပွဲတွေကိုငွေကြေးထောက်ပံ့ပေးမယ်လို့သဘောတူလိုက်တာအပါအဝင်တပတ်အတွင်းအားကစားသတင်းတွေကိုအခုတော့မှနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မလာကကိုလံဘီယာနိုင်ငံမှာလေရင်ပြတ်ကျသွားတဲ့ထဲမှာပါသွားတဲ့ဘရာဇီးလ်နိုင်ငံကချက်ပကွန်စီအသင်းဟာစနေနေ့ကတော့ပထမဆုံးအခြေအနေနဲ့ပြန်ကစားခဲ့ပါတယ်။ချက်ပကွန်စီနဲ့ပယ်မီရက်စ်တို့ရဲ့ခြေဆမ်းပွဲကိုသူတို့ရဲ့ပြိုင်သက်တွေလည်းထောင်နဲ့ချီလာအားပေးခဲ့ကြပြီးတော့ပွဲကတော့တစ်ဖက်ကို2ဂိုးစီနဲ့တည်ဖြစ်သွားပါတယ်ချက်ပန်နီပြဗာဂနာမန်ချီနီကတော့အသင်းပြန်တည်ဆောက်ဖို့ကသူ့အတွက်အကြီးမားဆုံးစိန်ခေါ်မှုဖြစ်တယ်လို့ပြောလိုက်ပါတယ်ကိုလံဘီယာနိုင်ငံမှာလင်ပြတ်ကျသွားတဲ့အထက်မှာချက်ပအသင်းကအသင်းသား19ယောက်တည်ဆုံသွားခဲ့တာပါအခုလက်ရှိချက်ပအသင်းမှာကစားနေတဲ့သူအများစုကတော့အငှားလာပြီးတော့ကစားပေးကြတာဖြစ်ပါတယ်ခင်ဗျာEngland Premier League ကဒီတစ်ပတ်ပွဲစဉ်တွေမှာတော့ Manchester City နဲ့ Tottenham တို့2ဂိုးစီတည်ကြသွားသလို Manchester United ကလည်း Stoke City နဲ့2ဂိုးစီတည်ကြပါတယ်။ဒါ့ပြင် Liverpool ကတော့ Swansea ကို England Anfield မှာ3ဂိုး2ဂိုးနဲ့ရှုံးသွားပါတယ်။ Man City နီးပြ Guardiola ကတော့သူတင်ခြေစွမ်းပြခဲ့သလို2ဂိုးနိုင်ပြီးမှတည်ဖြစ်သွားတဲ့အတွက်စိတ်ပျက်မိတယ်လို့ပြောပါတယ
်။နော် Performance standing
ကစားတာကောင်းပါတယ်။ပွဲကတော့ပွဲချက်ပါ။ကစားသမားတွေအားလုံးကြိုးစားကြလို့ကြေညာပေမဲ့ကျွန်တော်တို့မနိုင်ခဲ့လို့ပွဲရဲ့ရလဒ်အပေါ်မှာစိတ်ပြတ်မိပါတယ်။ရတဲ့အခွင့်အရေးတွေကိုအသုံးမချနိုင်ခဲ့လို့သူကြီးကြတော့တာပါ
။တော်တန်နီးပြပိုချက်တီနိုကတော့ Man City အသင်းကဒီပွဲမှာခြေတာနဲ့ကစားနိုင်ခဲ့တာကြောင့်သူကြီးရလိုက်တာဟာအဖိုးတန်တမတ်ရလိုက်တာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Manchester United တိုက်စစ်မှုဝိန်းရူနီဟာကလပ်အသင်းရဲ့ဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်လိုက်ပါပြီ။ Stoke City နဲ့ကစားတဲ့ပွဲမှာတကိုးရှုံးနေတာကနေရူနီက free kick ကနေခြေပါကိုသွင်းပေးခဲ့တဲ့အတွက်သူဟာမန်ယူအတွက်ဂိုးပေါင်း250နဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။ပွဲပြီးမှာဆာဘာဝီချောလ်တန်ကိုရိုင်ကသူ့ကိုဂုဏ်ပြုစကားဆိုခဲ့ပြီးတော့မန်ယူအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်လာရတဲ့အတွက်အလွန်ပဲဂုဏ်ယူမိကြောင်းဆာဘာဝီချောလ်တန်ကိုရိုင်ချီးကျူးဂုဏ်ပြုရဲ့အတွက်လည်းကျေးဇူးတင်သလိုတစ်လျှောက်လုံးသူ့ကိုအားပေးခဲ့တဲ့ပရိသတ်တွေကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ရူနီကသူ့ရဲ့လူမှုကွန်ရက်စာမျက်နှာကနေပြောပါရယ်။မန်ယူနီးပြဟောင်းစာအလက်ဆ်ဖာဂူဆန်ကလည်းဝိန်းရူနီဟာသမိုင်းစံချိန်တစ်ခုကိုလုံးဝထိုက်ထိုက်တန်တန်တင်နိုင်ခဲ့တာဖြစ်ပြီးတော့နောက်ထပ်ဂိုးတွေအများကြီးသွင်းနိုင်လိမ့်မယ်လို့လည်းသူယုံကြည်တယ်ဆိုပြီးတော့ပြောပါတယ်ဘောလုံးသမားပြောင်းရွှေ့တွေဘက်မှာတော့မန်ချက်စတာယူနိုက်တက်မှာကစားနေတဲ့နယ်သာလန်တောင်ပံကစားသမားမန်ဖက်စ်ဒပိုက်ကိုပြင်သစ်ကလပ်လီယွန်ကဝယ်လိုက်ပါတယ်လီယွန်ကိုပြောင်းလာတဲ့ပတ်သက်ပြီးတော့ဒပိုက်ပြောတာကတော့
Well firstOf course we had a couple of clubs that were interested.
ကျွန်တော်စိတ်ဝင်စားတဲ့အသင်းတို့ရှိပါတယ်။ဒါကြောင့်ကျွန်တော် manager ကိုပြောကြည့်တော့ "तू ကလီယိုနဲ့ပတ်သက်ပြီးဘယ်လောက်စိတ်ဝင်စားဖို့ကောင်းလဲ"ဆိုတာကိုပြောခဲ့ပါတယ်။ "तू ကဒီကိုလာပြီးအသင်းဥက္ထာနဲ့နီးပြတွေနဲ့တွေ့ခဲ့ပါတယ်။ "लियो အသင်းကနီးပြတယ်မဟုတ်ပါဘူး။ဥက္ထာကပါကျွန်တော်ကိုခေါ်ဖို့စိတ်ဝင်စားတာပါ။ဒါကြောင့်ကျွန်တော်ဒီကိုလာဖို့ဖြစ်လာတာပါ
။ लियो ကကနဦးပြောင်းရွှေ့ကြီးအနေနဲ့ပေါင်16တန်းပေးရမှာဖြစ်ပြီးတော့အသင်းရဲ့အောင်မြင်မှုပေါ်မှာခြေခံပြီးတော့21တန်းအထိတက်သွားမှာဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားတိုက်စစ်မှုတက်ဗက်စာတရုတ်နိုင်ငံကိုပြီးခဲ့တဲ့ဇာတာဘရင်းကရောက်လာခဲ့ပြီးတော့အပြင်းနဲ့စတင်လေ့ကျင့်နေပါပြီ။ရှန်ဟိုင်းလေးစိတ်ကိုရောက်လာတဲ့အချိန်မှာတော့သူ့ကိုဘောလုံးပရိသတ်တွေအများပြားကလေးစိတ်မှာလာချိုခဲ့ကြပါတယ
်။ No, la experiencia que he vivido cuando
ဘောလုံးကတူးချင်းကစားတာမဟုတ်ဘဲအသင်းလိုက်ကစားတဲ့ကစားနည်းပါ။ကျွန်တော်တို့အသင်းမှာတခြားနိုင်ငံကကစားသမားတွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်တို့အခုလောရမှာကတယောက်နဲ့တယောက်အထာတိအောင်လောရပါမယ်
။ Davis ကိုရှန်ဟိုင်းရှန်ဟွာအသင်းကအမေရိကန်ဒေါ်လာ80တန်းနဲ့ဝယ်ယူခဲ့တာဖြစ်ပြီးတော့လာစာဖြစ်တဲ့တပတ်ကိုပေါင်9သိန်းခွဲပေးရတယ်လို့သိရပါတယ်ခင်ဗျာ Liverpool ကအသင်းကောင်းဆောင်ဟောင်း Steven Gerrard ကို Liverpool Ballon Academy ရဲ့လူငယ်နီးပြအဖြစ်နဲ့ခန့်လိုက်ပါတယ်ဒါနဲ့ပတ်သက်ပြီး Gerrard ပြောတာကတော့
I've got a lot of experience as a player in dressing rooms and you know I've had the
ကျွန်တော်မှာကစားသမားတယောက်အနေနဲ့အတွေ့အကြုံတွေအများကြီးရှိပါတယ် Liverpool အသင်းရဲ့စံနှုန်းတွေပရိသတ်တွေအတွက်ဘယ်လောက်အသေးပဲရှိတယ်လီဗာပူးကစားသမားတယောက်အနေနဲ့အတက်အကျအနိုင်မြင်မှုအများကြီးရှိခဲ့ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ပြန်လုပ်ပေးနိုင်တာတွေရှိတယ်လို့ခန်းစားရတယ်။ တယောက်ချင်းစီကိုကျွန်တော်အနေနဲ့ကူညီနိုင်တယ်လို့အသင်းကိုလည်းကူညီနိုင်ပါတယ
်။ရုပ်နိုင်ငံကအလီဘာဘာကုမ္ပဏီကြီးကအိုလံပစ်ပြိုင်ပွဲတွေကိုငွေကြေးထောက်ပံ့ကူညီသွားဖို့သဘောတူလိုက်ပါပြီ။နိုင်ငံကအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်ဘက်ရှ်နဲ့အလီဘာဘာကုမ္ပဏီဥက္ကဋ္ဌဂျက်မာတို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြီးခဲ့တဲ့ကြာသပတေးနေ့ကသဘောတူခဲ့တာဖြစ်တယ်လို့ထင်ညာလိုက်ပါတယ်။အလီဘာဘာကုမ္ပဏီက2028အထိစနေနေ့သာအဖြစ်နဲ့ဒေါ်လာ3,500ပံ့ပိုးကူညီသွားဖို့သဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ။မဲလ်ဘုန်းမြို့မှာကျင်းပနေတဲ့ Australian Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါမထင်မှတ်တဲ့ရလဒ်တွေစောစောစီးထွက်လာပါတယ်။အမျိုးသားဘက်မှလက်ရှိချန်ပီယံ Novak Djokovic ကဒုတိယအဆင့်မှာ Dennis Stomin ကိုရှုံးပြီးတော့ပြုတ်သွားပြီဖြစ်သလိုကမ္ဘာအဆင့်1ကစားသမား Andy Murray နဲ့သတ္တုထအဆင့်မှာ Germany က Michael Zverev ကိုရှုံးသွားတာကြောင့် Quarter Final မရောက်ခင်မှာထွက်လာရပါတယ်။Djokovic ကသူရှုံးခဲ့တာနဲ့ပတ်သက်ပြီ
း all the credits to Dennis for playing.
Stomin Gazzara ကတိတ်ကောင်းပြီးတော့သူထိုက်ရိုက်တနနိုင်နေဆိုတာတန်မြတ်ဖြစ်စရာမလိုပါဘူး။အရေးကြီးတဲ့အချိန်တွေမှာသူကပိုကောင်းခဲ့တယ်။ရေတင်းတင်းကစားသွားပြီး service တွေကလည်းအရန်ကောင်းပြီးတော့တိကျပါတယ်။ကျွန်တော်အနေနဲ့ဘာမှမလုပ်နိုင်ပါဘူး
။အမျိုးသားဘက်မှာရေပန်းအစားဆုံးနှစ်ယောက်ပြိုင်ပွဲကနေထွက်သွားပြီးဖြစ်သလိုအမျိုးသမီးဘက်မှာဆိုရင်လည်းလက်ရှိချန်ပီယံလည်းဖြစ်ကမ္ဘာအဆင့်တလည်းဖြစ်တဲ့ Angelica ပါရှုံးသွားတာကြောင့်အခုနဲ့ Australian Open ကတော့ဘသူနိုင်မလဲဆိုတာစိတ်ဝင်စားဖို့ကောင်းနေပြီလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရင်တိုင်းတင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကထုတ်လင်းနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပေးပို့နိုင်ပါတယ်ရှင်။ဒီကနေ့ပဒူးနေ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုကျော်ကျော်သိင်္ဂါကြီးညာပေးပါမယ်ရှင်
ဒီကရနိုမာလာကလုပ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်စီရင်မှတ်တမ်းမှောက်မှုတွေရှိခဲ့သလားဆိုတာစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရားဝင်မဲပေးခွင့်မရှိတဲ့ခိုးဝင်တွေသူတန်းနဲ့ချီပြီးဝင်မဲပေးခဲ့လို့တနိုင်ငံလုံးထောက်ခံမဲအရေးအတွက်မှာဟီလာရီကလင်တန်ကအသာရခဲ့တာလို့သူယုံကြည်ထားတာကိုထပ်ပြီးအခိုင်အမာပြလိုက်တဲ့သဘောပါ။စုံစမ်းစစ်ဆေးမယ့်အစီအစဉ်ကိုအင်္ဂါနေ့မနေ့ကထွတ်ထားမှာမစ္စတာထရမ့်ကရေးတာပါ။ရွှေပြောင်းနေထိုင်သူ3သန်းကနေ5သန်းအထိဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ကိုမဲပေးခဲ့ကြတယ်ဆိုတဲ့မခိုင်မာတဲ့အဆိုကိုအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကအင်ဂါနီသတင်းစာရှင်းလင်းပွဲအတွင်းမှာထပ်ပြောသွားပါသေးတယ်။အရေးပဲမဲ့ပြီးအနိုင်မရနိုင်တဲ့အာဖဂန်နစ္စတန်ကအမေရိကန်စစ်ပွဲလိုတာလီဘန်တွေကပြစ်တင်ပြောဆိုတဲ့စစ်ပွဲကိုအဆုံးသတ်ရေးကူညီလှုပ်ဆောင်ဖို့အိတ်ဖွင့်ပေးစာလို့ဆိုတဲ့အထက်မှာတာလီဘန်တွေကသမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုထားပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ရေးထားတဲ့စာမိတ်တူကိုဒီကနေ့သတင်းထောက်တွေကိုပေးတာပါ။ဒီပေါ်မှာထရမ့်အစိုးရဘက်ကတုံ့ပြန်ပြောဆိုတာတော့ချက်ချင်းထွက်မလာသေးပါဘူး။လွန်ခဲ့တဲ့15နှစ်ကအာဖဂန်စစ်ပွဲစတင်ခဲ့တဲ့ပေါ်စာထဲမှာအမေရိကန်ပြည်ထောင်စုကိုအပြစ်တင်ထားပါတယ်။ဒါအပြင်သူတို့နိုင်ငံမှာပြည်ပကျူးကျော်တဲ့တပ်တွေရှိနေတာဟာနှစ်ပတ်စလုံးကလူတွေနဲ့ရုပ်ဝတ္ထုပစ္စည်းတွေပျက်စီးဆုံးရှုံးရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ပြောထားပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုပြည်တော်ကဟိုတော်တလုံးကိုဒီကနေ့စစ်သွေးကြော်တွေတိုက်ခိုက်တာကြောင့်လူ20ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့ဆိုမာလီကယ်ဆယ်ရေးလူသားတွေကပြောပါတယ်။ဒါယာဟိုတယ်အပြင်ဘက်မှာဒီကနေ့မနေ့ဒေသစံတော်ချင်း9နာရီမထိုးခင်လေးကထရက်ကားတစ်စင်းနဲ့ကြီးမားတဲ့ဖောက်ခွဲမှုကိုလုပ်ခဲ့တာလို့မျက်မြင်တွေက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။2016ခုနှစ်တွင်ကမ္ဘာနိုင်ငံနဲ့ဒေသပေါင်း186ခုရဲ့အချင်းပြတ်ချစားမှုအဆင့်တွေထွက်လာတာမှာမြန်မာနိုင်ငံကရမန်အဖြစ်28မှတ်အဆင့်အနေနဲ့ဆိုရင်136ဆင့်မှာသတ်မှတ်ခံရပါတယ်။မြန်မာနိုင်ငံရမန်က2012ခုနှစ်ကတည်းကနေဆိုရင်13မှတ်ပိုများလာပြီးမနစ်ကနဲ့နိုင်ရှင်ရင်6မှတ်ပိုများလာတာကြောင့်9နှစ်သက်တိုက်တိုးတက်လာတဲ့သဘောဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်ရမှုကတော့ကိုအောင်လုံးဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်။ကျွန်မ Ethan ဆင်ပါရှင်။ VOA American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့ခွန်နိုင်ထီလိုင်းဒိုမီတာ2440 4850အပြင်လိုင်းလက်မီတာ190တို့ကနေလည်းဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.